Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်ဘေးရန်ပေါင်းကင်းဝေးကြပါစေ2024ခုနှစ်ဒီဇင်ဘာလ4ရက်ပုံထူးနေ့မနက်ခင်ဗျူရီစီစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီစီစဉ်ကိုပထမနာရီဝက်ကတော့လိုင်းဒိုမီတာ2532040တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနာရီလုံးစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုရုဆောင်းကနေဖမ်းယူကြည့်လို့ရပါတယ်ဗျူရီရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်ကျမခင်ဗျူထွေပါရှင်
သမရရဲ့စေုပ်ချုပ်ရေးကြီးညာချက်ကိုလွှတ်တော်ကပယ်ဖျက်လိုက်တဲ့နောက်စေုပ်ချုပ်ရေးကိုပြန်ရုပ်သိမ်းမယ်လို့တောင်ကိုရီးယားသမရကကြုံပြန်လာပါတယ်။ရုရှားယူကရိန်းစစ်မှာဆက်ပြီးတော့ထောက်ပံ့ဖို့အနောက်နိုင်ငံခေါင်းဆောင်တွေကတိုက်တွန်းကြပေမဲ့ယူကရိန်းနိုင်ငံ NATO အဖွဲ့ဝင်ဖြစ်ရေးမှာတော့တုံ့ဆိုင်နေကြပါတယ်။တရုတ်နိုင်ငံရဲ့ကြားဝင်စစ်ဆေးမှုအောင်မှာနိုင်ငံရေးအရာတွေးဆောင်ဆွေးနွေးမှာဖြစ်ပြီးဒီဇင်ဘာ3ရက်နေ့ကစလို့တစ်ဖက်သက်အပြစ်ခတ်ရစဲမယ်လို့ MNDAA ကိုကန့်တက်ကကြေညာပါတယ်။
ဒီလိုနောက်ဆုံးရသတင်းတွေအပြင်မြန်မာနိုင်ငံမှာမြေမြုပ်မိုင်းနဲ့ဘုံကြောင့်မတန်ဆွမ်းဖြစ်ရတဲ့သူတွေထိုးလာတဲ့အခြေအနေနောက်အမေရိကန်ပြည်ထောင်စုမှာ Trump အစိုးရတက်လာတဲ့အခါ Ukraine စစ်ပွဲကိစ္စဘယ်လိုကင်တွယ်မလဲရုရှားတိုက်ခိုက်တွေကလိလာစောင့်ကြည့်နေကြတဲ့အကြောင်းနဲ့စင်ကာပူကျွန်းသားကစိတ်ငြိမ်ပူလောင်ဥပင်ကျွန်းငယ်လေးရဲ့အနာဂတ်ဒေသခံတွေကြားမှာစိုးရိမ်နေကြတဲ့အကြောင်းသတင်းဆောင်မတွေကိုစူးစီးတင်ပြပေးပါမယ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြေကြီးဩဇာအမေရိကန်နိုင်ငံရေးကမ္ဘာတစ်လွှာခီးသွားအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်အခုကတော့ရေစုံနောက်ဆုံးရသတင်းတွေကိုမတ်သက်ကြီးထိုက်ပြောပြပါမယ်ရှင်
တောင်ကိုရီးယားသမ္မတယွန်းဆုကျိုကအင်ကာနစ်မှာဆေးဥချုပ်ရေးကြီးညာလိုက်ပြီးနိုင်ငံကိုစန့်ကျင်နှောက်ယှက်တဲ့အင်အားစုတွေကိုဖယ်ရှားမယ်လို့ပြောဆိုလိုက်ပါတယ်။လွှတ်တော်ကိုထင်းချုပ်ထားတဲ့အတိုက်ခံအင်အားစုတွေနဲ့ရင်ဆိုင်နေရတဲ့သမ္မတကအတိုက်ခံတွေဟာမြောက်ကိုရီးယားပဲရင်းသူတွေလို့လည်းစွပ်စွဲပါတယ်။နိုင်ပိုင်းအချာမှာတော့ဆေးဥချုပ်ရေးကြီးညာချက်ကိုရုပ်သိမ်းရေးလွှတ်တော်ကမခွဲခဲ့ချပြီးလွှတ်တော်ကြီးအကဲဝူဝွန်ရှိကလွှတ်တော်အမတ်တွေဟာပြည်သူတွေနဲ့အတူဒီမိုကရေစီကိုကာကွယ်မယ်လို့ကြီးညာပါတယ်။သမ္မတရဲ့ဆေးဥချုပ်ရေးကြီးညာမှုကိုအတိုက်ခံတွေဘက်ကရောနောက်သမ္မတရွရဲ့ခွန်စပစ်တပါတီခေါင်းဆောင်တို့ကပါချက်ချင်းပဲရှုတ်ချပါတယ်။တောင်ကိုရီးယားရဲ့ဥပဒေအရဆေးဥချုပ်ရေးကိုလွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးဖယ်ရှားနိုင်ပါတယ်။အတိုက်ခံဒီမိုကရက်တစ်ပါတီကလွှတ်တော်မှာအများစုနဲ့ထိန်းချုပ်ထားတာလည်းဖြစ်ပါတယ်။ဆေးဥချုပ်ရေးကြီးညာချက်ထွက်ပြီးမကြခင်မှာပဲလွှတ်တော်အကြီးအကဲကလွှတ်တော်အမတ်တွေအလုံးလွှတ်တော်မှာစူးစီးကြဖို့သူ့ရဲ့ YouTube မှာအရေးပေါ်ကြီးညာချက်ထုတ်ပါတယ်။စစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့ဒီငင်းငင်းရှိကြဖို့လေသူကတိုက်တွန်းခဲ့တာပါမဲခွဲမှုကိုတက်ရောက်တဲ့လွှတ်တော်အမတ်190အလုံးကဆေးဥချုပ်ရေးကိုဖယ်ရှားရေးထောက်ခံမဲ့ပေးကြပါတယ်လွှတ်တော်မှာမဲခွဲပြီးတဲ့နောက်မှာတော့လွှတ်တော်မှာနေရာယူထားတဲ့စစ်သားတွေပြန်လည်ရုပ်သိမ်းသွားတာကိုရုပ်မြင်သံကြားမှာတွေ့ရပါတယ်တောင်ကိုရီးယားသမ္မတယွန်းဆုကျိုကဆေးဥချုပ်ရေးအမိန့်ကြီးညာချက်ကိုမချခင်ပြန်လည်ရုပ်သိမ်းမယ်လို့လည်းပြောဆိုလိုက်ပါတယ်စစ်တပ်တပ်ဖွဲ့ဝင်တွေကိုအစိုးရကပြန်လည်ရုပ်သိမ်းနေပြီးအစိုးရအဖွဲ့ဝင်တွေရောက်တာနဲ့အစီအဝေးထိုင်နောက်ဆေးဥချုပ်ရေးကိုတရားဝင်ရုပ်သိမ်းမယ်လို့သမရယွန်းကပြောပါတယ်အရေးပေါ်ဆေးဥချုပ်ရေးကြီးညာပြီးနောက်မှာတော့အမေရိကန်ပြည်ထောင်စုကအခြေအနေကိုအနိကပ်စောင့်ကြည့်နေတယ်လို့လည်းပြောဆိုထားပါတယ်ရှင်အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာသူ့သမ္မတတက်တန်းအတွင်းပထမဆုံးနဲ့နောက်ဆုံးအခြေဖြစ်အာဖရိကခီးစဉ်ဖြစ်အန်ဂိုလာနိုင်ငံကိုအင်ကာနေမှာဆက်ရောက်တာမှာအန်ဂိုလာသမ္မတအင်တော်မှာနှွေးနှွေးထွေထွေကြိုဆိုခဲ့ကြပါတယ်အင်္ဂိုလာသမ္မတအင်တော်မှာသမ္မတဘိုက်ဒန်ကိုကော်ဇွန်နီခင်ချိုးဆိုခဲ့ပြီးစစ်တပ်ဒီဝိုင်းကနိုင်ငံတော်တချင်းတွေကိုတိမှုတ်ခဲ့ကြပါတယ်။တနက်21ချက်ပြစ်ဖောက်ဂုံးပြုတ်တယ်လို့အင်္ဂိုလာသမ္မတနဲ့အတူတပ်ဖွဲ့ဝင်တွေကိုလည်းစစ်ဆေးခဲ့ကြပါတယ်။အင်္ဂိုလာကိုလာရောက်တဲ့ပထမဆုံးအမေရိကန်သမ္မတဖြစ်ရတဲ့အတွက်အထူးဂုဏ်ယူကြောင်းဒီအတိုင်းတာထိမိဖက်ပူပေါင်းဆောင်ရွက်မှုကိုအတူတကွဆောင်ရွက်နိုင်ခဲ့တာတွေအတွက်လဲဂုဏ်ယူတဲ့အကြောင်းသမ္မတဘိုင်ဒန်ကအင်္ဂိုလာသမ္မတကိုပြောပါတယ်။ရှေ့မှာလုံဆရာတွေအများကြီးရှိသလိုလုံနိုင်တာတွေလည်းအများကြီးရှိတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။အင်္ဂိုလာနိုင်ငံဟာအမေရိကန်နဲ့ပူးပေါင်းဆောင်ရွက်မှုပြည်ယုံအဖြစ်သမ္မတဘိုင်ဒန်ကရှုမြင်တဲ့အကြောင်းသမ္မတအင်ဖြူရောအမျိုးသားလူချုပ်ရေးကောင်စီရဲ့အာဖရိကရေးရာအကြီးတန်းညွှန်ကြားရေးမှူးဖရန့်စ်ဘရောင်းက VOA ကိုပြောပါတယ်။အမေရိကန်ပြည်ထောင်စုကအင်မတန်မှအရေးကြီးတဲ့ကိစ္စရပ်တချို့ကိုအင်္ဂိုလာနဲ့အတူပူးပေါင်းဆောင်ရွက်ခဲ့တာလို့လည်းသူက VOA ကိုတီးတန့်ပြောပါတယ်ရှင်။ရုရှားရဲ့၃နှစ်ကြီးပါကြာကျူးကျော်စစ်ကိုတွန်းလှန်နေတဲ့ယူကရိန်းကိုစစ်ရေးအရာဆက်လက်ထောက်ပံ့ဖို့အနောက်နိုင်ငံခေါင်းဆောင်တွေကတိုက်တွန်းနေပေမဲ့ NATO မြောက်အတ္တလန္တိတ်ဆက်စာချုပ်အဖွဲ့မှယူကရိန်းပါဝင်လာရေးမှာတော့တုံ့ဆိုင်နေကြပါတယ်။ အနောက်နိုင်ငံတွေရဲ့စီးရီးမဟာမိတ်အဖွဲ့ NATO ကရုရှားနဲ့စစ်ပွဲတွေဆွဲသွင်းခံရမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ NATO နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမတိုင်ခင်မှာတော့ NATO အတွင်းရေးမှူးချုပ် Mark Rutte နဲ့ American နိုင်ငံခြားရေးဝန်ကြီး Antony Blinken တို့တွေ့ဆုံပြီး Ukraine ရဲ့ကိုပိုင်ကာကွယ်ရေးကိုအနောက်နိုင်ငံတွေဘက်ကကူညီရေးအတွက်ထိထိရောက်ရောက်ဆွေးနွေးခဲ့တယ်လို့ American နိုင်ငံခြားရေးဌာနကပြောပါတယ်။Ukraine ဟာမလွဲမသွေ NATO အဖွဲ့ဝင်ဖြစ်လာရေးလမ်းကြောင်းပေါ်မှာရှိတယ်လို့အဖွဲ့ဝင်32နိုင်ငံကကြေညာထားတာပါ Ukraine ရှေ့ပိုင်းဆင်းမြေပြင်မှာရုရှားတို့ကနေမြေတွေရယူလာနေချိန်မှာ Ukraine တပ်တွေကိုလက်နက်တွေထပ်ပေးရေးကလက်ငင်းဦးစားပေးလုပ်ရမှာဖြစ်တဲ့အကြောင်းလဲ NATO အကြီးအကဲ Rutte ကပြောပါတယ် Ukraine ရဲ့ကိုပိုင်ခုခံကာကွယ်ရေးအတွက်လိုအပ်တဲ့ထောက်ပံ့မှုတွေကိုမဟာမိတ်တွေကဆောင်ရွက်ရမှာဖြစ်တဲ့အကြောင်းဒါပေမဲ့စစ်ပွဲကတော့ဆစ်ဆက်ဆွေးနွေးမှုနဲ့မှစင်းနွေးမှုနဲ့သာအဆုံးသတ်မှာဖြစ်တဲ့အပေးအယူအလျှော့အတင်းလောက်ရနိုင်ကြလဲရှိတယ်လို့ဗြိတိန်ဝန်ကြီးချုပ်ကီယာစတာမာကတနင်္လာနေ့နှောင်းပိုင်းမိန့်ခွန်းမှာလည်းထည့်သွင်းပြောဆိုထားပါတယ်ရှင်
View American တာမန်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ6နိုင်ခွဲအထိလိုင်းဒိုမီတာ25 kHz 1765လိုင်းဒိုမီတာ32 kHz 615တုံညာနဲ့လိုင်းဒိုမီတာ40 kHz 0533တုံညာတို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်။မနေ့9နိုင်အထိဒုတိယပိုင်းကိုလူလူမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓမြေမနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်။တရုတ်နိုင်ငံရဲ့ဂျာဝင်ဆေးဆက်မှုအောက်မှာနိုင်ငံရေးအရာတွစ်ဆုံဆွေးနွေးမှာဖြစ်ပြီးဒီဇင်ဘာလ3ရက်နေ့ကစလို့တစ်ဖက်သက်အပြစ်ခတ်ရက်စဲမယ်လို့ MNDAA ကိုကန်တက်ကကြေညာပါတယ်စစ်ကောင်စီတပ်တွေကိုအစပြုတိုက်ခိုက်မှာမဟုတ်သလိုစစ်ကောင်စီဘက်ကလည်းဝေဟင်းတဲ့မြေပြင်ထုတ်စစ်တွေကိုရက်စဲပေးရမယ်လို့ MNDAA ကတောင်းဆိုထားပါတယ်တွေ့ဆုံဆွေးနွေးမယ်ဆိုရင်အစင်းမြင့်ကိုစလဲအဖွဲ့ကိုဆစ်လွတ်ပြီးနှစ်ဖက်ပဋိပက္ခအမြင်ကွဲလွန်းမှုတွေကိုနိုင်ငံရေးနည်းအရာဖြည့်ရှင်းဖို့မျှော်လင့်ထားတယ်လို့လည်းဆိုပါတယ်။ဒါပေမဲ့မိမိကိုယ်ကိုခုခံကာကွယ်ခွင့်ကိုတော့ကိုက်ဆွဲထားမယ်လို့ MNDAA ကထုတ်ပြန်ပါတယ်။ MNDAA ဦးဆောင်တဲ့မြောက်ပိုင်းညီနောင်သုံးဘွဲ့ဟာတစ်တုံညာနှစ်ခွန်ဆစ်စင်ရေးနဲ့အတူရှမ်းပြည်မြောက်ပိုင်းမြို့အတော်များများကိုထင်းချုပ်ထားတာဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းလာရှုမြို့ကိုလည်း MNDAA တပ်တွေကထိ ंछ ုပ်ထားပြီးစစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေကိုလေကြောင်းတိုက်ခတ်မှုတွေလုပ်နေပါတယ်။တရုတ်နိုင်ငံကတော့ရှမ်းမြောက်ဒေသတိုက်ပွဲတွေရက်စဲဖို့တပ်ဆန်ရအဖွဲ့အစည်းတွေကိုဖိအားပေးတိုက်တွန်းနေသလို MNDAA နဲ့အတူ TNLA တအောင်တပ်ကလည်းနိုင်ငံရေးဆွေးနွေးဖို့တရုတ်နိုင်ငံရဲ့ဂျာဝင်ဆစ်ဆက်မှုကိုလက်ခံတယ်လို့ပြောဆိုထားတာပါ။MNDAA ကောင်းဆောင်ဖုန်တာရှုံးကိုတရုတ်အာဏာပိုင်တွေကအခြေချုပ်ထိမ့်သိမ်းထားတယ်လို့သတင်းတွေထွက်ခဲ့ပေမဲ့တရုတ်နိုင်ငံရဲ့ဌာနကတော့ MNDAA ကောင်းဆောင်ကိုဖမ်းဆီးထားတာမရှိဘဲတရုတ်နိုင်ငံတွင်စေကူတမှုခံယူနေတာပါလို့တုံ့ပြန်ထားပါတယ်ရှင်။ Amazon လုပ်ငန်းပိုင်ရှင်ဘီလီယနာ Jeff Bezos ရဲ့ဇင်ကန်တင်ဘောခိုးရုမှာတရားမဝင်မြန်မာကျွန်းသစ်တွေအသုံးပြုမှုနဲ့နယ်သာလန်လုပ်ငန်းကြီးတစ်ခုကိုယူရို1သိန်းခွဲဒဏ်ကြေးချမှတ်လိုက်ပါတယ်။ဥရောပသမ္မတရဲ့ကျွတ်သက်ဆိုင်ရာစီးပွားရေးခန်းတွေကိုချုပ်ဖောက်မှုအတွေ့နယ်သာလန်တင်မော့တီဆောင်ရေးလုပ်ငန်း Osinco ရဲ့လုပ်ငန်းသဘောတူညီချက်ရရှိထားတဲ့အကြောင်းနယ်သာလန်ပြည်သူ့ရေးရာဝန်ကြီးဌာနကအတည်ပြုပါတယ်။ခိုရုစင်ခန်တင်မော့ကြီးတိဆောက်တာမှာမြန်မာနိုင်ငံကကျွတ်သက်တွေသုံးခဲ့သလားဆိုတာကိုတဘာဝပဝင်ကျင်စုံစမ်းရေးအဖွဲ့ EIA က2023ခုနှစ်မှာပထမဆုံးမေးခွန်းထုတ်ခဲ့တာဖြစ်ပြီးဘီလီယံနာဂျက်ဘီဇော့ထံကထုတ်ပြန်ချက်ရဖို့ကြိုးစားခဲ့ပေမဲ့ဘာထုတ်ပြန်ဖြေကြားချက်မှမရခဲ့တဲ့အကြောင်း EIA ကကြေညာချက်မှပြောဆိုထားပါတယ်။မြန်မာနိုင်ငံတွင်လူ့ခွင့်ရေးချိုးဖောက်မှုတွေကိုထောက်ပြပေးမြန်မာပြည်ကကျွန်းသစ်တွေကိုသွေးစွန့်နေတဲ့ကျွန်းသစ်တွေလို့ EIA ကနမိတ်တက်ပြောဆိုနေတာဖြစ်ပါတယ်။ဥရောပနဲ့ဗြိတိန်ဈေးကွက်အတွင်းမှာမြန်မာကျွန်းသစ်ကိုတရားမဝင်ဝယ်ယူအသုံးပြုမှုနဲ့ဆက်နွယ်ပြီးပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းဒုတိယမြောက်ဒဏ်ကြေးပြစ်ဒဏ်ချမှတ်မှုဖြစ်တယ်လို့လည်း EIA ရဲ့တစ်တော်ရေးလှုပ်ရှားမှုကောင်းဆောင် Faith Dorothy ကပြောပါတယ်ရှင်အမေရိကန်ပြည်တော်စုကို Galian Dressen Germanian Dressen နဲ့စစ်တပ်မှာအသုံးပြုနိုင်ခြေရှိတဲ့တခြားသောအရေးပါတဲ့ဓာတ်သတ္တုတွေတင်ပို့မှုကိုတားမြစ်ကြောင်းတရုတ်ကကြေညာပါတယ်။ အမေရိကန်ကကွန်ပျူတာချစ်ပြားထုတ်လုပ်တဲ့စစ်ပစ္စည်းကိရိယာတွေ၊ဆော့ဖ်ဝဲနဲ့စွမ်းရည်မြင့်မမ်မိုရီချစ်ပို့ကုန်တိုက်မြှင့်မှုမှာတရုတ်ကုမ္ပဏီတွေကိုထတ်တိုးထည့်သွင်းလိုက်ပြီးတဲ့နောက်တရုတ်ကုန်သွယ်ရေးဝန်ကြီးဌာနရဲ့ပို့ကုန်တိုက်မြှင့်တဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။နည်းပညာမြင့်တဲ့ထုတ်ကုန်တွေအတွက်ချစ်ပြားတွေကမရှိမဖြစ်လိုအပ်တာဖြစ်ပါတယ်။ကယ်လီယန်၊ဂျာမနီယန်နဲ့ခနောက်စိန်းတို့လိုမဟာပြွာမြောက်အရေးပါတဲ့ပစ္စည်းတွေအမေရိကန်ကိုတင်ပို့နိုင်ရတဲ့အတွက်အရင်ကတော့ပို့ကုန်လုပ်ငန်းရှင်တွေကတရုတ်အစိုးရထံမှခွင့်ပြုချက်ရှောက်ထားရတာဖြစ်ပါတယ်။ဗက်ထရီကနေလက်နက်တွေအထိထုတ်ကုန်တွေမှာအသုံးပြုတဲ့ခနောက်စိန်းတင်ပို့ခွင့်ကိုတားမြစ်မဲ့အကြောင်းကဲနဲ့တင်ပို့မှုကိုလည်းတင်းတင်းကြပ်ကြပ်ထိန်းချုပ်မဲ့အကြောင်းတရုတ်ကုန်သွယ်ရေးဝန်ကြီးဌာနကပြီးခဲ့တဲ့ဩဂုတ်လအတွင်းမှာပြောဆိုထားတာပါပို့ကုန်တင်ပို့မှုကိုထိန်းချုပ်မဲ့လုပ်ငန်းများဆင်းတဲ့မှာအမေရိကန်တို့ကနိုင်ငံပေါင်း140ကိုထပ်မံထည့်သွင်းလိုက်တာဖြစ်ပါတယ်ရှင
်ဒီဇင်ဘာလ4ရက်ဗုဒ္ဓမနက်ခင်းထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိဉ္ဇီထိုက်ကပြောပြခဲ့တာပါရှင်အခုဆက်ပြီးတော့သတင်းဆောင်မနဲ့အသက်ရှင်ကဏ္ဍတွေဆက်တိုက်ထုတ်လွှင့်ပေးပါမယ်အမေရိကန်နဲ့နိုင်ငံတကာသတင်းဆောင်မတွေကိုမတင်ပြခင်မှာအရင်ဆုံးတော့ပြည်တွင်းသတင်းတစ်ပုဒ်နဲ့စပါမယ်မြေမြုပ်မိုင်းနဲ့ဘုံးစံတွေကြောင့်မြန်မာနိုင်ငံမှာမတန်ဆွမ်းဥယျာဉ်တိတိတသာဒုလာနေတယ်လို့ပြည်ပခါနဲ့လူခွင့်ရေးစောင့်ကြည့်လေ့လာသူတွေကသတိပေးပါတယ်ဒီမနေ့ဒီဇင်ဘာလ3ရက်နေ့မှာကြာရောက်တဲ့ပြည်ပဆိုင်ရာမတန်ဆွမ်းသူများနေ့မှာအခုလိုသတိပေးတာပါရန်ကုန်ကပေးပို့လာတဲ့သတင်းပြည်စုံကိုတော့ကိုသားညုံပြောပြပါမယ်ရှင်
စပွဲပြိပခါရီကြောင့်မြန်မာနိုင်ငံမှာမတန်ဆွမ်းဥယျာဉ်တိတိတသာတိုးလာနေတယ်လို့မြို့မြိုင်းမိုင်းအုံပြုမှုစန့်ကျင်နေတဲ့ရပ်သက်အဖွဲ့အစည်းတွေကပြောပါတယ်။ကင်းနဲ့ကင်းဒီဒေသကိုခြေခံပြီးတော့ကောက်ယူထားတဲ့စင်းတချို့အရဆိုရင်တော့2021မတန်ငယ်မှာအဲ့ဒီဒေသတွေမှာမတန်ဆွမ်းဖြစ်မှုက 4.9 ရာခိုင်နှုန်းပဲရှိပါတယ်။အခု2023-2024မှာ 80.4 ရာခိုင်နှုန်းအထိဖြစ်ပွားနှုန်းတက်လာတယ်လို့ဆိုပါတယ်။ထောက်ဝက်လောက်ကမြေမြုပ်မိုင်းကြောင့်ဖြစ်ပြီးတော့ကျန်တဲ့မတန်ဆွမ်းဖြစ်မှုတွေကတရကြီးမှန်တာလက်နက်ကြီးထိမှန်တာလေကြောင်းတိုက်ခိုက်မှုတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။အလားတူအခြေအနေကိုပြိပကဖြစ်နေတဲ့ရှမ်းမြောက်ရခိုင်ချင်းကချင်နဲ့စကိုင်းတိုင်းကရင်အာရီတိုင်းနဲ့မွန်ပြည်နယ်တွေမှာလည်းတွေ့နေရတယ်လို့အရက်ဖက်အဖွဲ့အစည်းတွေက VOE ကိုပြောပါတယ်။မြန်မာနိုင်ငံဟာကြောက်စရာကောင်းလောက်တဲ့မြို့မြိုင်းမိုင်းရဲ့အန္တရာယ်နဲ့ကြုံနေရပြီလို့မတူပီမြို့နယ်ရဲ့တပိတ်နဲ့ဒီ CDM ခေါင်းဆောင်ဆရာခိုင်စာက VOE ကိုပြောပါတယ်။အကြောင်းကတော့စစ်ကောင်စီဘက်ကမြေမြုံမိုင်းကိုအဓိကသုံးဆွဲနေတယ်လို့တော်လိုင်းအင်အားစုတွေဘက်ကလည်းစစ်ကောင်စီကိုတံပြန်ဖို့မြေမြုံမိုင်းကိုသုံးနေတာကြောင့်လို့ဆရာခိုင်စာကပြောပါတယ
်ဒီနွေဦးတော်လိုင်းရေးကာလအစပိုင်းမှာ local PDF ဒီ EOD ကိုစစ်ကောင်စီကနေပြီးတော့ထိုးစစ်ဆင်တဲ့ပုံစံအနေထားရတွေ့တဲ့အခါမှာအဲ့ဒီဒီတန္တရကကိုရေးတပ်ဖွဲ့တွေကသူတို့ရဲ့စခန်းပတ်လည်မှာစစ်ကောင်စီသူစစ်စင်နိုင်တဲ့လိုင်းချောင်းဒီမှာသူတို့ကမြေမြုပ်မိုင်းတွေကိုမြုပ်ထားတာတွေ့ရတယ်။အဲ့ဒီမှာပြန်မဖြုတ်နိုင်တဲ့အနေထားတွေရဲ့မိသွားတဲ့အနေထားတွေရဲ့ဥမာဒီမြေမြုပ်မိုင်းကိုထောင်ထားတဲ့တပ်ဖွဲ့ဝင်ကဒီဆုံးသွားလို့ရှိရင်မြုပ်တဲ့နေရာတွေမတိတဲ့အခါကျတော့ပြန်ဖြုတ်မသွားတဲ့အပိုင်းတွေရှိတယ်။အဲ့ဒီမှာတော်တော်လေးဒီလူထုကိုထိခိုက်တာတွေ့ရတယ်။
တချို့နေရာတွေမှာဒေသန္တရကာကွယ်တပ်ဖွဲ့ချင်းချင်းမတင်မြတ်တဲ့ခါမျိုးမှာလည်းမြေမြုပ်မိုင်းတွေကိုပြန်လည်အသုံးပြုနေကြတယ်လို့သူကဆိုပါတယ်။တချို့နေရာတွေမှာစစ်ကောင်စီရဲ့မိုင်းတွေကျန်ရှိနေတယ်လို့လက်လုံမိုင်းတွေလည်းအများပြားရှိနေပါတယ်။ဒါတွေကိုတေချာလေးထားပြီးတော့တုံးတက်ဖို့လိုတဲ့ကြောင်းဆရာခိုင်စာကပြောပါတယ်
။ဆိုတော့ဒီဒေသန္တရကာကွယ်တပ်ဖွဲ့တွေရဲ့မြေမြုပ်မိုင်းအပေါ်မှာအသုံးပြုမှုပုံစံဒီမူဝါဒဒီကိုသူတို့ကပြန်လဲသုံးတက်ပြီးတော့စနစ်တကျနဲ့အသုံးပြုဖို့တော်တော်လေးအရေးကြီးလာတယ်လို့ကျွန်တော်အနေနဲ့မြင်တယ်။ဆိုတော့ဒီမြေမြုပ်မိုင်းနဲ့ပတ်သက်ပြီးတော့ပြည်သူလူထုအထိခိုက်မရှိအောင်သူတို့ကာကွယ်ရေးတပ်ဖွဲ့တွေကိုတိုင်ကစနစ်တကျနဲ့အသုံးပြုတက်ဖို့တင်ဒန်းတွေပေးဖို့လို့တို့တက်တွန်းမှလည်းတော်တော်လေးကိုစီးနဲ့ကန်းနဲ့ထိမ့်သိမ့်ဖို့အရေးကြီးတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ
်။အပြည့်ဆိုင်ရာမတန်ဆွမ်းသူများနေ့ရဲ့အခုနှစ်ဆောင်မှုကတော့အလုံးပါဝင်တဲ့ရေရှိတည်တဲ့အနာဂတ်ဖြစ်ဖို့မတန်ဆွမ်းသူတွေရဲ့ဥဆောင်မှုကိုမြင့်တင်ပေးကြစုဖြစ်ပါတယ်။မြေမြုံမိုင်းနဲ့ဘုံတွေကြောင့်မြန်မာနိုင်ငံအနှံ့မှာလူသေဆုံးမှုနဲ့ရသထိခိုက်မှုတွေတိုးလာနေပါတယ်။2023ခုနှစ်မှာမြေမြုံမိုင်းတွေကြောင့်မြန်မာနိုင်ငံမှာလူပေါင်း1052ဦးထိခိုက်သေဆုံးခဲ့ရပါတယ်။အဲ့ဒီထဲမှာ20ရာခိုင်နှုန်းကကလေးတွေဖြစ်တယ်လို့ UNICEF ကနိုဝင်ဘာလထဲမှာထုတ်ပြန်ထားပါတယ်။ဒါကြောင့်မလို့အာဖဂန်နစ္စတန်နဲ့ဆီးရီးယားလိုနိုင်ငံတွေကိုကြော်တက်ပြီးတော့မြေမြုံမိုင်းကြောင့်ထိခိုက်သေဆုံးရသူအများဆုံးစီးရင်တွေကိုဝင်လာပါတယ် ဒီတော့ဒီမှာတော့မြန်မာ Laos Vietnam နဲ့ Singapore နိုင်ငံတွေဟာမိုင်းသုံးပြမှုတားမြစ်ထားတဲ့နိုင်ငံတကာစာချုပ်တွေကိုဒီကနေ့ထိလက်မှတ်ရေးထိုးတာမရှိသေးပါဘူးခင်ဗျာ
မြန်မာနိုင်ငံမှာမြေမြုပ်မိုင်းနဲ့ဘုံကြောင့်မတန်ဆွမ်းဥယျာဉ်တိုးလာတဲ့အပေါ်လူခွေလှုပ်ရှားသူတွေကသတိပေးနေတဲ့အကြောင်းကိုသားညူပြောပြသွားတာပါစိတ်ဝင်စားစရာနိုင်ငံတကာသတင်းဆောင်မတွေဆက်ပြီးတော့တင်ပြပေးမယ့်အထဲကအရင်ဆုံးတော့ဒီအမေရိကန်နိုင်ငံရဲ့သတင်းတစ်ပုဒ်ကိုပြောပြပါမယ်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူမဲဆွဲတဲ့အချိန်မှာဂရိပေးခဲ့တဲ့အတိုင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကျူးကျော်စစ်ကိုအဆုံးသတ်ဖို့ကြိုးပမ်းမလားဆိုတာကိုဒီရုရှားပြည်ပရောက်တိုက်ခန့်တွေကစောင့်ကြည့်နေကြပါတယ်။တစ်ချိန်တည်းမှာလည်းဒီအမေရိကန်ကအတိုက်ခံတွေကိုပေးနေတဲ့အထောက်ပံ့တွေဆုံရှုံသွားရင်ဘာဆက်လုပ်ကြမလဲဆိုတော့ဘုံမဟာဗျူဟာတရက်ချမှတ်နိုင်ဖို့ကိုလည်းစူးစမ်းနေကြပါတယ်။ဒီအကြောင်းရီကာဒိုမာကီနာပေးပို့တဲ့သတင်းကိုကိုညဉ့်ညံ့ပြောပြပါမယ်ရှင်။
ယူကရိန်းစစ်ပွဲ၃နှစ်ကြာပြီးတဲ့နောက်မှာရုရှားသမ္မတပူတင်အနေနဲ့လမ်းဆောင်လမ်းကွာကိုရောက်နေပြီလို့ရုရှားတိုက်ခိုက်တွေကပြောပါရယ်ရုရှားတိုက်ခိုက်လှုပ်ရှားမှုရဲ့ထင်ရှားတဲ့ခေါင်းဆောင်တွေပြည်ပကိုရောက်နေပြီးပြည်တွင်းမှာကြံခဲ့တဲ့သူတွေကလည်းထောင်ကျရင်ကျမကျရင်အတန်တိတ်နေရတဲ့အချိန်မှာတိုက်ခိုက်တွေဘက်မှလည်းခေါင်းဆောင်သူကင်းမဲ့နေပါရယ်ပူတင်ရဲ့အဓိကအတိုက်ခိုက်တစ်ဦးဖြစ်တဲ့အီလာယာယာရှင်ဟာပြီးခဲ့တဲ့ဩဂုတ်လမှာထောင်ကအကျဉ်းသားလဲလှယ်တဲ့အစီအစဉ်ကလွတ်မြောက်လာပြီးဂျာမနီနိုင်ငံဘာလင်မြို့မှာရောက်နေတာပါ
Russia's capacity to bully leader
Russia အတိုက်ခံဘက်မှာခေါင်းဆောင်တယောက်ရှိခဲ့ပါတယ် Boris Nemtsov လို့ခေါ်ပါတယ်သူအသက်ခံခဲ့ရပါတယ်နောက်ခေါင်းဆောင်တယောက်ဖြစ်တဲ့ Alexei Navalny လည်းအဖမ်းခံခဲ့ရပြီးတော့ထောင်ထဲမှာအစိတ်ခတ်တက်ခံရပါတယ်ဒီကနေ့မှာတော့သူတို့နောက်လိုက်မဲ့သူမရှိသေးပါဘူးကျွန်တော်မြင်မှာတော့ဗုဒ္ဓံမိုးတွေပေါ်ဆူစည်းတာကပိုအရေးကြီးတယ်လို့ထင်ပါတယ
်လွတ်လပ်ခြင်းနဲ့တရားမျှတခြင်းကိုနိုဝင်ဘာလမှာကျင်းပခဲ့တဲ့ဘာလင်ကရုရှားအတိုက်ခံဆန္ဒပြပွဲမှာအဓိကတောင်းဆိုခဲ့ကြတာဖြစ်ပြီးရုရှားတပ်တွေယူကရိန်းမြေကရုတ်သိမ်းဖို့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးဖို့နဲ့ပူတင်ကိုတရားစွဲအရေးယူဖို့လို့ကိုလည်းတောင်းဆိုခဲ့ပါတယ်။အမေရိကန်မှာလာမယ့်လအတွင်းကျင်းပမယ့်အာဏာလွှဲပြောင်းရေးကိုလည်းရုရှားပြည်ပရောက်အတိုက်ခံတွေအနေနဲ့စိုးရိမ်စိမ်းနဲ့စောင့်ကြည့်နေပါတယ်။နောက်တက်လာမယ့်အမေရိကန်သမ္မတဒေါ်နယ်ထရန့်လက်ထက်မှာယူကရိန်းမှာငြိမ်းချမ်းရေးအမြန်ရဖို့အခုလက်ရှိယူကရိန်းကိုပေးနေတဲ့စီရေးနဲ့နိုင်ငံရေးအထောက်ပံ့တွေအလုံးစုံပြောင်းလဲသွားမလားဆိုတာစောင့်ကြည့်နေတာပါထရမ့်ကသမ္မတတာဝန်မယူခင်စစ်ပွဲပြီးအောင်လုပ်မယ်လို့ကတိပေးထားပေမဲ့ဘယ်လိုလုပ်မလဲဆိုတာတော့မပြောပါဘူးစက်တင်ဘာလအတွင်းမှာကျင်းပခဲ့တဲ့စကားစစ်ထိုးပွဲမှာလည်းယူကရိန်းကိုနိုင်စေချင်တယ်လို့ထရမ့်ကပြောဖို့ငြင်းခဲ့ပါတယ်
အခုလက်ရှိအချိန်ထိရောအမေရိကန်လွှတ်တော်မှာဒီမိုကရက်ရောရီပပ်ဘလစ်ကန်ရောယူကရိန်းကိုပံ့ပိုးရမယ်ဆိုတာသဘောတူပြီးပူတင်ကိုရန်လိုသူဖြစ်သတ်မှတ်ထားပါတယ်။နောက်သမ္မတတက်လာရင်လည်းလွှတ်တော်အနေနဲ့ယူကရိန်းအတွက်ပတ်စံဆက်ချပေးမယ်လို့ထင်ပါတယ်
။ဒါပေမဲ့လည်းနောက်တက်လာမဲ့သမ္မတကဘာလုပ်မလဲဆိုတာကိုပဲအာရုံထားတာကအယူမှားနေပြီးပူတင်ကငြိမ်းချမ်းရေးလိုချင်တယ်လို့တွေးတာကရိုးအလွန်တယ်လို့တချို့လေလာသူတွေကသုံးသပ်ပါတယ်။
စီဝတ်တချကစရင်းရဲ့ Just Russia
ကပြန်မာရောရုရှားစစ်တပ်ကရှေ့ကိုတိုးနေပါတယ်။စီးပွားရေးကလည်းတောင့်ခံထားပါတယ်။ဒါကြောင့်ရုရှားအမြင်မှာညှိနှိုင်းစရာမလိုဘူးလို့ထင်နိုင်ပါတယ်။ Trump ကလည်းတကယ်ကြိုးစားမှာပါ။ဒါပေမဲ့လည်းအနည်းနဲ့အမြန်မှာတော့ American အနေနဲ့ Ukraine ကိုပြန်ကူရမှာပါ။စစ်ပွဲကတော့ဆက်ဖြစ်မှာပါ
။ Washington မှာအာဏာမလွှဲခင် Ukraine စစ်ပွဲကလည်းအချိန်မြင့်လာနေပါတယ်။ January 20ရက်မှာမှ Trump ကသမ္မတတာဝန်ယူမှာပါ။ဒီချိန်ထဲမှာပဲရုရှားပြည်ပရောက်ဆစ်ဆန့်ကျင်ရေးလှုပ်ရှားသူတွေအနေနဲ့အခြေအနေပြောင်းသွားတာကိုလည်းရင်ဆိုင်မှုပြင်ဆင်နေပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာထရမ့်အစိုးရတက်လာရင်ယူကရိန်းစစ်ပွဲကိုဘယ်လိုကင်တွယ်မလဲရုရှားတိုက်ခိုက်နေကြစောင့်ကြည့်နေကြတဲ့အကြောင်းကိုညဉ့်ညံတင်ပြခဲ့တာပါနောက်ထပ်အမေရိကန်သတင်းတစ်ပုဒ်ဆက်ပါအောင်မယ်ရှင်ဒီခါကတော့ဒီသမရစီသတင်းစကားပါနိုင်အောင်ပို့စကတ်ပို့ပေးတဲ့အမှုပညာဖန်တီးရှင်တယောက်အကြောင်းကိုပြောပြပါမယ်New York Times သတင်းစာ editor ဟောင်းလည်းဖြစ်စာရေးဆရာနဲ့အနုပညာရှင်တယောက်လည်းဖြစ်တဲ့ Sharon Oren ဟာနောက်ထပ်လာမယ့်သမ္မတအသစ်စီပြည်သူတွေပြောပြခြင်းတဲ့အကြောင်းအရာတွေကိုစာနဲ့ရိုက်ပေးပြီး postcard တွေဖန်တီးပေးနေပါတယ်။2004ခုနှစ်ကတည်းကစပြီးတော့အခုလိုဒီအစီအစဉ်ကို I wish to say ပြောပြခြင်းတာကတော့လို့နာမည်ပေးထားပါတယ်။ Eleanor Wolf သတင်းပေးပို့ထားတာကိုမမျှသိအောင်ပြောပြပါမယ်ရှင်။
1950ပြည်လူနှစ်တွေကအတွင်းမှုမျိုးသမီးတွေရဲ့ပုံစံဒီဇိုင်းပြင်ဆင်ထားတဲ့ Sharon Oren ကလက်နေစဲတစ်လုံးနဲ့မျိုးနှံသွားပြီးတော့လူတွေစိတ်ထဲရှိတဲ့အမှန်တရားတွေကဘာကိုပြောပြဖို့ကူညီပေးနေပါတယ
် My name is Sharon Oren
ကျွန်မနာမည်က Sharon Oren ပါကျွန်မအနုပညာဖန်တီးသူပါမျိုးတွေကိုသွားပြီးတော့နိုင်ငံကိုအုပ်ချုပ်ဖို့တက်လာတော့မယ့်သမ္မတကိုပြောပြချင်တာတွေရှိရင်လက်နေစဲနဲ့ရိုက်ပြီးတော့ postcard ပို့ပေးပါတယ်
သူက New York Times သတင်းစာ editor ဖြစ်နှစ်ပေါင်းများစွာလှုပ်ကိုင်းခဲ့ပါတယ်။2004ခုနှစ်ကစပြီးသူဒီ project ကိုစခဲ့တာပါ။သူက American ပြည်သူတွေရဲ့အတန်တွေမျှော်လင့်ချက်တွေကိုပြောပြချင်တာကတော့လို့အထိပ်ပေးရတဲ့ I wish to see အစီအစဉ်ကနေတဆင့်တင်ပြပေးနေတာဖြစ်ပါတယ်ပြည်သူရဲ့သတင်းစကားတွေစာရီနဲ့သူအပြပွဲတွေလုပ်တယ်လို့စာအုပ်တွေလည်းရေးသားထုတ်ဝေပါတယ်
So I'm playing the role of the secretary. My grandmother was a secretary.
ကျမအဖွာမယ်ရီလန်းတက္ကသိုလ်နိုင်ငံရေးသိပ္ပံဌာနမှာအတွင်းရေးမှူးယာတုနဲ့အလုပ်လုပ်ခဲ့ပါတယ်ကျမကသူ့ပုံကိုအတူယူထားတာပါအဖွားကလက်ဝက်လက်စားအပြည့်ဝက်သပင်းတူးတက်ပြီးတော့အမြဲစနစ်တကျဝက်စားဆင်ရင်တတ်တာပါသူ့ဝက်စားအသုံးဆောင်တွေကိုဝက်ဆင်ပြီးတော့ဒီလိုလုပ်ရတာကျွန်မပြောပါရဲ
သူအတမရတိအဆက်ဆက်ဒီအစီအစဉ်ကိုစခဲ့တာနှစ်ပေါင်း20ရှိပါပြီ
How would you like to start? Sometimes people start to the next president.
ဘလို့စရေးကျင်တာလဲတချို့ကနိုင်ငံကိုအုပ်ချုပ်တော့မဲ့တမရကြီးရှင်သမရာကြီးခမားလို့စကြတယ်တချို့ကြတော့လဲမတူတာနဲ့စကြတယ်ကိုအကြိုက်နဲ့ကိုပါပဲ
တက်လာတော့မယ်သမရာကြီးခမားဒါမှမဟုတ် Mr. Trump သမရာ Trump လို့ရေးပြပ
ါ Sometimes they need to think for a moment I love that
တချို့ကြလဲခဏလောက်စဉ်းစားသေးတယ်သူတို့အဲ့လိုစဉ်းစားနေတဲ့အချိန်ကိုသဘောကျတယ်ဘလို့ပြောရမလဲလှပတဲ့အခိုက်အတန့်လေးပေါ့
feel like it really kind of brings people
together တရလူတွေကိုနိုင်ငံရေးနဲ့ပတ်သက်တာတွေကိုဆွေးနွေးပြောဆိုဖို့တွေးခေါ်ဖို့ပို့ပြီးတော့နှီးဆက်လာစီတယ်လို့ခံစားရပါတယ်ဆိုရှယ်မီဒီယာထက်ပို့ပြီးတော့အကျိုးရှိတာပေါ့
American ပြည်သူတွေရဲ့လွတ်လပ်စွာပြောဆိုခွင့်ကိုသူကတခြားအရာတွေထက်တမိုးထားတယ်လို့ပြောပါတယ်တချို့ကလေးတွေရေးတဲ့စာရီမှာဆိုရင် Mr. Obama ခင်ဗျာအင်ပီရိုဆိုတာဘယ်လိုမျိုးလဲတမရကြီးစီမှာခွေးမွေးထားလားဒီလိုရေးကြပါတယ်တချို့ကလေအမေရိကန်ဆိုတာဘယ်လိုနိုင်ငံမျိုးဆိုတာတက်လာမဲ့တမရအစ်စ်ကိုသတိပေးလို့ကြပါတယ
် Dear President please don't forget what made this country
ဒီနိုင်ငံကြီးကိုကြီးမြတ်အောင်ဘယ်လိုဆောင်ရွက်ခဲ့ကြသလဲဆိုတာမမေ့ပါနဲ့ခင်ဗျာအထူးဆောင်ရှောက်မှုလိုအပ်သူတွေကိုထောက်ပံ့ကူညီပေးပါ
တမရကြီးစီစာရေးလူသူတွေလည်းလူသားဆန်တဲ့သူတွေလည်းတွေ့ရတတ်ပြန်ပါတယ
် Hello Mr. President As a teacher,
တမရာကြီးကမြားကျွန်တော်ကဆရာတယောက်ပါတခါတလေကိုယ်တိုင်အမားလုံးမိတဲ့အခါတွေမှာတပည့်တွေစီဝန်ခံမှုဝင်မလေးခဲ့ပါဘူးဒီလိုရိုးသားမှုကြောင့်သူတို့ကကျွန်တော်ကိုပို့ပြီးရိုးသေးလာကြပါတယ်ဒီသတင်းစကားကတမရာကြီးအတွက်အသုံးဝင်မယ်လို့ထင်ပါတယ
် Orin ကတမရာတဲ့အဆက်ဆက်စီကို American ပြည်သူတွေပေးပို့ဖို့အတူရိုက်ပေးခဲ့တဲ့စာရီသတင်းစကားတွေကိုပေးပို့သူရဲ့ပုံနဲ့တကွတပ်ပုံရိုက်ပြီးတော့တင်စီထားပါတယ်။ဒီမှတ်တမ်းမိတူတစုံကိုတော့ North Carolina တက္ကသိုလ်မော်ဂွန်းတိုင်းမှာတင်စီထားပါတယ်ရှင
်။ VOA American တန်ရဲ့ VOA မြန်မာနာနခင်ရုပ်တံနဲ့ Radio ထုတ်လုပ်မှုအစီအစဉ်ကို Digital Line တွေကအပြင် Line 2 Radio နဲ့ဖမ်းယူနိုင်ပါတယ်။မနက်6နာရီမှာစတင်တဲ့ Radio အစီအစဉ်မှာပထမပိုင်းနာရီဝဲမနက်6နာရီကနေ6နာရီခွဲအထိထုတ်လွှင့်မှုတွေကို Line 2 Meter 25 kHz 11865အန်ဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေဖမ်းယူနိုင်ပါတယ်။မနက်6နာရီကနေ9နာရီအထိတနာရီလုံးစာအစီအစဉ်ကိုတော့24နာရီတင်ဆက်ပေးနေတဲ့လူလူမေးဆွေရုပ်တံလိုင်း VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေကနေနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ VOA American တိုင်းရဲ့ဒီဇင်ဘာလ4ရက်ပုံထုံးနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။စပါရီအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်9နာရီတိဆက်ပြီးတော့ထုတ်လွှင့်ပေးမှာပါ။အခုတခါဒီစင်ကာပူကျွန်းအနီးကစိတ်ငြိမ်ကျွန်းငယ်လေးတချို့ရဲ့အနာဂတ်အတွက်ဒေသခံတွေဘာကြောင့်စိုးရိမ်နေကြသလဲဆိုတာကိုကြည့်အောင်ပါ။လူနေထူထပ်တဲ့စင်ကာပူကျွန်းနဲ့မလန်းမကန်းမှရှိတဲ့စိတ်ငြိမ်တဲ့ပူလာဦးပင်ကျွန်းလေးဆိုတာရှိပါတယ်။တစ်ချိန်လုံးကကြောက်တူးလုပ်ငန်းကြောင့်လူရေ4000ကျော်လောက်ရှိခဲ့ပေမဲ့လို့အခုတော့ဒီကျွန်းမှာလူအယောက်30လောက်ပဲရှိတော့တာပါ။လူသူကင်းမဲ့လာနေတာနဲ့အမျှဒီကျွန်းရဲ့အနာဂတ်အတွက်ဒေသခံတွေစိုးရိမ်နေကြတဲ့အကြောင်းကိုတော့ရိုက်တာသတင်းကိုအခြေခံပြီးမှတ်အသံစင်ပြောပြပါမယ်ရှင
်စင်ကာပူကျွန်းနဲ့ဆယ်မိနစ်လောက်လှေးစီးရင်ရောက်တဲ့ပါလူဥပင်ကျွန်းဟာတင်းငယ်ပြီးတော့နေထိုင်တဲ့လူရေလည်းနေပါလေကြီးလက်ဆန်တဲ့ဒီကျွန်းလေးရဲ့အနာဂတ်ကမရေရဘူးလို့ဒေသခံတွေကပြောပါလေမိုးမျောတိုက်တွေခေဆန်းဆေးဝယ်စင်တာတွေပေါ်များတဲ့စင်ကာပူကျွန်းနာကပါလူဥပင်ကျွန်းမှာတဘာဝမျိုးစိတ်ဆုံလင်တာပါလေးစုရဲ့မိုင်လောက်ပဲကျဲတဲ့ဒီကျွန်းမှာနေထိုင်သူဒေသခံအယောက်30တဲကတယောက်ဖြစ်တဲ့ချူယုတ်ချွန်းကတော့စိတ်ငြိမ်တဲ့ဒီကျွန်းလေးပေါ်မှာသူ့ရဲ့ဘဝကိုကြိုက်နေတဲ့ဆိုပေမဲ့လေဒီကျွန်းပေါ်ကလူအတိုင်းဝိုင်းရဲ့အနာဂတ်ကတော့မေးရဘူးလို့ရှုမြင်ပါလေ
ဘောချေစတဲ့ကတော့ဖူးရဲ့လိုက်ရဲ့စာဝရင်းစူဟာကြ
ဒီကျွန်းပေါ်မှာနေတဲ့သူတွေပိုပိုနည်းလာတယ်လို့ထင်ပါတယ်ပွင့်ပွင့်လင်းလင်းပြောရမယ်ဆိုရင်ဒီမှာနေတဲ့လူကြီးပိုင်းတွေတယောက်ပြီးတယောက်ဆုံးပါသွားပြီးတဲ့နောက်လူငယ်တွေအတွက်လည်းဒီပတ်ဝန်းကျင်ကတိတ်အဆင်မပြေကြတော့ပါဘူးဒီနေရာကိုထိမ့်သိမ့်ဖို့ဆိုတာကအစိုးရကဆုံးဖြတ်ရမှာပါလ ူတွေကအသက်ကြီးပြီးတေဆုံးသွားပြီးလူငယ်တွေကဒီကနေထွက်သွားရမှာပါစိတ်မကောင်းဖြစ်စရာမလိုပါဘူးဒီကျွန်းမှာသူတို့အတွက်တိုးတက်ဖို့မရှိပါဘူးတနေ့တနေ့အချိန်မဲကုန်သွားမှာပါဒီကနေထွက်သွားရင်တော့အခွင့်အလမ်းတစ်တည်းရနိုင်ပါတယ်
တချိန်လုံးကတော့ဒီကျုံးပေါ်မှာလူအယောက်4000လောက်နေထိုင်ခဲ့ပြီးတော့အများစုက Granite နှမ်းပတ်ကြောက်တူကြတာပါ။ဒါပေမဲ့1980ပြည့်နှစ်မှာအကြီးဆုံးကြောက်တွင်ကြီးပိတ်လည်ပြီးတဲ့နောက်အများစုကမြို့ပေါ်တက်ပြီးတော့စီးပွားရှာကြပါလေ။ဒီမှာဆက်နေတဲ့ဒေသခံတွေကတော့စိတ်ငြိမ်တဲ့ဘဝကိုနှိမ့်ချချပေးမယ်လေ။သူတို့ရဲ့ကလေးတွေကတော့မြို့မှာကြောင်းသွားတက်ကြပြီးမြို့မှာပဲပြောင်းရွှေ့နေထိုင်ကြပါတော့တယ်
။ Too boring ah, quiet. You know before got 4000 about.
ဒီကျောင်းကစိတ်ငြိမ်ပြီးတော့အရန်ပြစ်မှုကောင်းပါလေ။ကျွန်မငငယ်တော့ကဒီမှာလူအယောက်4600ကျော်လောက်နေတာပါ။အခုတော့လူအယောက်30လောက်တောင်မရှိတော့ဘူးဆိုတော့တော်တော်လေးကိုတိတ်တိတ်ဆိတ်ဆိတ်ဖြစ်နေ။စင်ဘူမျိုးသားဥယျာဉ်ဘုတ်အဖွဲ့အနေနဲ့ပြည်မာကြီးကလူတွေဒီကိုလာလေပြီးတော့နေထိုင်ဖို့ခွင့်ပြုမယ်လို့မျှော်လင့်ပါလေ။စိတ်ကျမ်းမာရေးပိုင်းဝန်ကြီးတွေကစိုးရိမ်နေတဲ့အတွက်ကြောင့်လို့ဒီမှာဒေါက်တာပေါလာဥပင်ရှိပါလေ။စိတ်ဖိစီးမှုများနေတဲ့သူတွေအန်တီအန်ကန်နဲ့လူငယ်တွေနှစ်နာရီသုံးနာရီလောက်လာကြပါတယ်။သူတို့ပြန်ထွက်လာရင်လမ်းစမ်းတက်ကြွတာတွေ့ရပါတယ်။အားပြန်သွင်းလိုက်သလိုပါ။ပါလာဥပင်ဘက်ထရီအားပြန်သွင်းလိုက်သလိုပါပဲ
။လူစီကားတဲ့စင်ကာပူကျွန်းကနေခရီးတို့လှေစီးလက်ယုံနဲ့ပါလာဥပင်ကျွန်းမှာစိမ့်ဆူတဲ့ရှုခင်းနဲ့တောင်တက်နိုင်မဲ့အပြင်ကားမကျက်တဲ့လမ်းမတွေပေါ်မှာလည်းဆေးပင်စီးလိုက်မှာပါ။ရေကမ်းမနှစ်ဘေးမှာလည်းပင်နေစားစားနိုင်ပါတယ်
။ I feel thatThere's not much to develop in terms of commercial sense. I think
ပလာဥပင်ကျွန်းမှာစီးပွားဖြစ်ဖွံ့ဖြိုးရေးလုပ်ငန်းတွေတိတ်မရှိဘူးလို့ထင်ပါတယ်။စင်ဝူရဲ့အငွေနဲ့အနေနဲ့ထိန်းထားတင်ပါတယ်။ဒီမှာကပြည်မကြီးနဲ့ရန်ကွာချပါတယ်။ပို့ပြီးနှွေးထွေးပါတယ်။ကျွန်တော်ကလေးတွေမွေးရင်လည်းဒီမှာပဲရှိနေခြင်းပါတယ်။ကျွန်တော်တို့အားလုံးဇေဝဲစင်တာတွေနဲ့စားတောက်ဆိုင်တွေကြားလိုရဝယ်နိုင်တဲ့မြို့ပြမှာကြီးပြင်းလာကြတဲ့မြို့ပြလူငယ်တွေပါဒီမှာကပြည်မကြီးနဲ့တော်တော်ကွာခြားပါတယ်။တော်တော်စေတော့ဒီမှာပြောင်းလာနေဖို့မဖြစ်နိုင်သေးပါဘူ
းဒီကျွန်းထိရောက်အောင်လို့မြေအောက်ရထားလိုက်ဖွင့်ဖို့1991ခုနှစ်တုန်းကစီစဉ်ခဲ့ပြီးမဖွင့်ပြခဲ့ပေမဲ့လေအခုတော့ဒီကျွန်းကိုထိန်းသိမ်းဖို့အစိုးရကဆွေးနွေးလာနေပါလေဒီကျွန်းမှာအသက်အငယ်ဆုံးဒေသခံကအသက်50ဝန်းကျင်ရှိနေပြီးတော့မြို့ပြကသူတွေကလည်းဒီမှာအပြီးအခြေချနေထိုင်ဖို့လေခွင့်ပြုမထားပါဘူးပြောင်းလဲမှုတွေလုပ်ဖို့အစိုးရက2000ခုနှစ်တုန်းကပြောဆိုထားပေမဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်ဖို့တော့ကြံပါသေးတယ
်很少人呐因为交通太不方便了如果你有儿子哦
ကျွန်းမှာလက်မဆက်တွေခက်ခဲတဲ့အတွက်လူနည်းနည်းပဲနေပါတော့တယ်ပြီးမှကြီးမှကြောင်းတက်ဖို့ကလေးအတွက်လှေမရှိနိုင်ပါဘူးလှေတစ်စီးလုံးတီးတန့်ငှားမှဖြစ်ပြီးစင်ကာပူဒေါ်လာ48ဒေါ်လာကုန်ကြမှာပါကျွန်တော်ကလေးအတွက်ပြောင်းတာမဟုတ်ပါဘူးအစကတည်းကပြောင်းချင်တာပါလူတော်တော်များများလည်းဖူလောဥပင်ကျွန်းကနေပြောင်းသွားကြပါတယ်ကြောက်တွင်ပိတ်သွားပြီးတဲ့နောက်လှုပ်ရှားအလုပ်မရှိတော့ပါဘူးဒီမှာနောက်ဆုံးကြောက်တွင်ရှိခဲ့တာပါအစိုးရကသူလှုပ်ချင်တာကိုဆုံးဖြတ်ပြီးပြီမို့ပြောနေလေအလကားပါပဲကျွန်းကတော့ဒီတိုင်းဆက်ရှိနေဦးမှာဆိုပေမဲ့ဘာရီပြောင်းသွားမလဲမသိပါဘူးဒီမှာကစီဝိုင်းလုတ်ပန်ခွင့် license ကို3နှစ်တခါအသက်သွင်းရပါတယ်မဟုတ်ရင်တော့ကျွန်တော်တို့အတွက်ရွေးစရာမရှိပဲကျွန်းကိုပြန်ရမှာပ
ါဒီကျွန်းရဲ့အနာဂတ်ကိုအစိုးရကပဲဆုံးဖြတ်ရမှာဖြစ်တယ်လို့သူကယုံကြည်ထားတာဖြစ်ပါတယ်ရှင
်ဒါကတော့စင်ကာပူကျွန်းအနီးကစိတ်ငြိမ်ပူလောဥပင်ကျွန်းလေးရဲ့အကြောင်းကိုဒေသခံတွေကြားမှာလဲအနာဂတ်အတွက်စိုးရိမ်နေကြတာတွေနဲ့ပတ်သက်ပြီးတော့မိုက်တန်စင်ကပြောပြခဲ့တာပါ View American တိုင်းရဲ့ဗုဒ္ဓဦးနေမနက်ခင်ပထမနိုင်ဝက်အစီအစဉ်တွေကိုနားဆင်ခဲ့ကြတာပါရှင်ဒုတိယနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြေကြီးဩစာအမေရိကန်နိုင်ငံရေးနဲ့ကမ္ဘာတလွှားခီးသွွားအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်။ VOA ကထုတ်လွှင့်တဲ့နောက်ဆုံးရသတင်းတွေ၊သတင်းနဲ့သတင်းစောင်းပါတွေကိုတော့ VOA မြန်မာဝိုင်း website လိပ်စာ bamis.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တည်းတပြိုင်တည်းနားဆင်ကြည့်ရှုနိုင်သလိုနောက်ပိုင်းမှာလည်းပြန်လည်ကြည့်ရှုလို့ရပါတယ်ရှင်
။VOA American တန်ရဲ့ရုပ်တံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ radio အစီအစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ဂျူရုဖမ်းယူမှုနဲ့ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာနောက်ဒီလူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA radio ညပိုင်းအစီအစဉ်ကို radio နဲ့ဖမ်းယူနားဆင်နိုင်တာပါ။နေ့စဉ် VOA ညချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုက်ဒိုမီတာ19 kHz 15953ည၊လိုက်ဒိုမီတာ25 kHz 11803ည၊ လိုင်းဒိုမီတာ32 kHz 9335တို့အပြင်ပထမပိုင်းနာယူဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုတဲ့ရိုက်နားဆင်ဖို့မမိလိုက်သူတွေည10နာရီကနေ17နာရီအထိလိုင်းဒိုမီတာ15 32နဲ့လိုင်းလမီတာ190ကနေပြီးတော့တနအီစာအစီအစဉ်အစအဆုံးကိုပြန်ဖမ်းယူနားဆင်နိုင်ပါတယ်။VOA American ရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးပဲကျေးဇူးပါ။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာမနက်ခင်းပါရှင်။ VOA American တရ2024ခုနှစ်ဒီဇင်ဘာလ4ရက်ပို့ထူးမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ဆက်ပေးမှာပါ။အမေရိကန်နိုင်ငံရေးနဲ့ကမ္ဘာတစ်လွှာခီးသွွားအစီအစဉ်တွေမတိုင်ခင်မှာတော့အခုရင်ဆုံးမြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ကမ္ဘာကြီးမှာစားနပ်ရိက္ခာအခက်အခဲကြုံတွေ့နေရတာတွေရှိသလိုတစ်ဖက်မှာလည်းစိုက်ပျိုးရေးအတွက်နည်းပညာတွေကိုအသုံးချလာတာတဲခန္ဓာရာတွေထဲမှာတောင်စိုက်ပျိုးမွေးမြူရေးလှုပ်လာတာတွေလည်းရှိလာပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံကလူများစုတောင်သူလယ်သမားတွေကတော့နည်းပညာနဲ့လည်းအလံဝေးမီးအိုးဖလာကျွဲနွားတွေကလည်းရှားကုန်တဲ့အတွက်စိုက်ပျိုးရေးဟာအနိုင်ဆုံးအဆင့်ကိုရောက်ရှိနေပါတယ်။ဒီလိုနိုင်ငံတကာနဲ့မြန်မာအခြေအနေတွေကို AP လင်းကိုအခြေခံပြီးတော့ပုကမောင်စိုးမင်းကနှိုင်းရှင်တင်ဆက်ထားပါတယ်ရှင်။
ပြည်ထောင်နိုင်ငံအနောက်မြောက်ပိုင်းဝီဂါမွတ်စလင်တွေနေထိုင်ကြတဲ့ရှင်ဂျန်ကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်တွေကတက်ကလမကန်တဲကန္နာယအတွင်ဘက်အနာသက်အစွန်ပိုင်းမှာအခုအခါနှစ်ရှည်စားပင်တချို့နဲ့စိမ့်စိမ့်ဆိုဆိုရှိနေပါတယ်အရင်ကတဲကန္နာယအဖြစ်ကနေပန်းသီးအပါဝင်နှစ်ရှည်စားပင်တွေကိုအောင်းအောင်းမြင်းမြင်းစိုက်ပျိုးနိုင်တဲ့အတွက်ဒေသခံတွေကစီးပွားရေးအရအဆင်ပြေနေကြပါတယ်အက္ဆူမြို့အနီးကတဲကန္နာယမြေကိုစိမ့်ဆိုတဲ့စိုက်ပျိုးမြေအဖြစ်ပြောင်းလဲပြီးတဲ့နောက်ပိုင်းထွက်ရှိလာတဲ့အသီးနှံတွေဟာလည်းဈေးကွက်မှာတန်းဝင်တဲ့အတွက်ဈေးကောင်းလဲရရှိကြပါတယ်အရင်ကတည်းကတရုတ်နိုင်ငံဟာဆိုရင်ကမ္ဘာပေါ်မှာပန်းသီးအများဆုံးထုတ်လုပ်တဲ့နိုင်ငံအဖြစ်ရပ်တည်လာခဲ့ရာကနေအခုလိုတဲကန္နာယအဆက်ကမြေကိုပန်းသီးစိုက်မြေအဖြစ်ပြောင်းလဲနိုင်တဲ့အတွက်ပိုပြီးတော့တောင်မှထုတ်လုပ်မှုအားကောင်းလာပါတယ်ဒါအပြင်အဲ့ဒီရှင်ကျန်းပြည်နယ်ကတက်ကလမကန်တဲကန္နာယတဲမှာပဲတရုတ်နိုင်ငံအရှေ့မြောက်ပိုင်းဦးဆောင်ပြည်နယ်ကကနန်းကောင်တွေကိုမွေးမြူခဲ့ပါတယ်။စိမ့်လန်းဆိုပြီးရာသီဥတုမျှတတဲ့ဒေသကကနန်းမျိုးရင်းတွေကိုနွေရာသီမှာအပူချမ်း၊ဆောင်းရာသီမှာအေးချမ်းနဲ့ကန္နာယဒေသကမွေးမြူရေးကံတွေမှာဖြစ်မှဖြစ်ပါဗလားဆိုပြီးအများကယုံကြည်မှုတွေသိပ်မရှိခဲ့ကြပါဘူး။ဒါပေမဲ့လည်းအောင်မြောင်လုတ်ပြနိုင်ပြီးအခုဆိုရင်အဲ့ဒီကနန်းတွေကိုစီးပွားဖြစ်မွေးမြူနေကြပါပြီ။ရှင်ချန်းကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်အက္ဆူခရိုင်တမဝါယမစိုက်ပျိုးရေးတာဝန်ခံဇူဟောင်စုကအခုလိုပြောပါတယ
်။马上开始销售了让他们
အရင်တော့ငါမွေးမြူရေလုတ်ခဲ့ကြပါမယ်ကနန်းနေမွေးမြူကြဖို့စဉ်တော်မစဉ်းစားမိခဲ့ပါဘူးသူသည်ချားဒေတာကမျိုးစိတ်တွေဖြစ်လို့ရှင်တန်အောင်မွေးမြူဖို့တော်တော်ခက်ခဲလိမ့်မယ်လို့ကျွန်တော်တို့ထင်ခဲ့ပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့စူးစမ်းစမ်းသပ်ကြည့်တဲ့သဘောပါပဲ
အရှေ့လေပိုင်းဒေတာကဣသရေလနဲ့ယေနန်ကျွဲဝတဲ့အာရဗ်နိုင်ငံတချို့မှာလည်းတဲကန္နရာထဲမှာဟင်းသီးဟင်းရွက်တွေဆက်နေရသည့်စိုက်ပျိုးအောင်မြင်နေကြပေမဲ့အများအဖြစ်က green house ကအနှွေးတပ်ပေးပြီးနေအောင်ကြီးရတဲ့ plastic အကြီးအဆောက်အုံထဲမှာပြင်ပကယူလာတဲ့မြေအိုးဒါမှမဟုတ် plastic ဘူးတွေသုံးစိုက်ပျိုးကြတာဖြစ်ပါတယ်ဒါအပြင်ပြင်ပကမြေစီမြေနှစ်ပြေးဝတဲ့မြေကြီးကိုယူလာပြီးစောင်းအကုန်နှွေးအကူတရားသီးစာကာလအတွေ့တဲကန္နာရထဲမှာဟင်းသီးဟင်းရွက်တွေလည်းစိုက်ပျိုးကြတာရှိပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံကတော့အဲ့ဒီလိုနီးမဟုတ်ပဲတဲကန္နာရထဲကအပေါ်ယံသဲတွေကိုဖယ်ထုတ်အတွင်းမြေသားတွေဖော်ထုတ်စုကအမြဲတမ်းစိုက်ပျိုးမြေရတဲ့မြေဖြစ်အောင်လုပ်ပြလိုက်ပါတယ်။အဲ့ဒီလိုလုတ်ကင်လိုက်တဲ့အတွေ့သဲကန္နာရထဲမှာနှစ်ရှည်စိုက်ပျိုးပင်တွေနဲ့စိမ့်စိမ့်ဆူဆူရှိလာပါတယ်။အာဖရိကတိုက်အရှေ့ပိုင်းဒေသတွေဟာပြီးခဲ့တဲ့20ရာစုနှောင်းပိုင်းအထိစားနပ်ရိက္ခာပြတ်လတ်မှုမကြာခဏကြုံတွေ့ခဲ့ကြရပေမဲ့ဒီကနေ့ဒီအချိန်မှာတော့ပြည်တွင်းစစ်ဖြစ်ပွားနေတဲ့နိုင်ငံတချို့ကလွဲရင်နိုင်ငံအများစုဟာစိုက်ပျိုးရေးကိုခင့်မီနည်းပညာတွေနဲ့အသုံးပြုဖွံ့ဖြိုးနေကြပါပြီ။ကင်ညာနိုင်ငံဟာဆိုရင်စိုက်ပျိုးရေးကိုစနစ်တကျတိုးတက်အောင်ဆောင်ရွက်နေတဲ့အတွက်အခုဆိုရင်အာဖရိကတိုက်ရဲ့ဒုတိယစီးပွားရေးအင်အားကြီးနိုင်ငံဖြစ်နေပါပြီ။ဒါအပြင်ကင်ညာကတောင်သူလယ်သမားတွေဟာသူတို့ရဲ့လေယာစိုက်ပျိုးမြေနဲ့ကိုက်ညီတဲ့မြေဩဇာတွေကို AI ဉာဏ်ရည်တုနည်းပညာသုံး app တွေကတဆင့်အကြံဉာဏ်တွေရယူကြပါတယ်။အဲဒီလိုတွက်ချက်ပေးတဲ့အတိုင်းလိုင်းနာကျင့်သုံးကြတဲ့အတွက်သီးနှံအထွက်တိုးပြီးစိုက်ပျိုးစရိတ်တွေလည်းတည်တည်သာသာတက်တာလာကြပါတယ်။ ကင်ညာနိုင်ငံကလဲသူမတူဖြစ်တဲ့ဂျိုရီဂါဂူယာကလည်းအဲ့ဒီလို AI နည်းပညာသုံး app ကိုအသုံးပြုတဲ့အတွက်စပါးအထွက်ပိုမိုရရှိလာလိမ့်မယ်လို့ညွှန်လင့်နေပါတယ်။ဒါနဲ့ပတ်သက်ပြီးသူကအခုလိုသုံးသပ်ပြောဆိုပါတယ်
။ Hey mina ona pa kwa mazao ntaongeze ya kuliko ira wakati
အရင်နှစ်တည်းကနေစရင်ကောက်ရည်သိမ်းတဲ့အချိန်မှာစပါးအထွက်တိုးလာလိမ့်မယ်လို့ကျွန်မယုံကြည်ပါတယ်။အရင်ကဆိုရင်မြေဩဇာတွေအများကြီးသုံးတဲ့အတွက်ငွေကုန်ကြေးကျတိတ်ကိုများပါတယ်ဒီအတွက်တော်တော်လေးစိတ်ဒုက္ခရောက်ရပါတယ်အခုတော့ဤပညာအစ်စ်တင်နေဆိုတော့လဲလို့ရတာပျော်စရာကောင်းလာပါတယ
်အာဖရိကအနောက်ပိုင်းရှိနိုင်ဂျီးရီးယားနိုင်ငံမှာဆိုရင်လေပိုးသက်ဆေးဖြန်းနာနဲ့သီးနှံတွေမှာယောဂပိုးရှိမရှိစစ်ဆေးတာကိုဒရုန်းတွေအသုံးပြုကြပါတယ်တရုတ်နိုင်ငံသဲကန္တရာထဲမှာနှစ်ရှည်စားပင်တွေစိုက်ပျိုးလာသလိုအာဖရိကနိုင်ငံတွေမှာတောင်မှစိုက်ပျိုးရေးမှာ AI ဉာဏ်ရည်တုနည်းပညာတွေအသုံးဖွံ့ဖြိုးအောင်လှုပ်လာကြပြီမြန်မာနိုင်ငံကတောင်သူလယ်သမားတွေအခြေအနေကတော့အသည့်အမြင်အလွန်ကိုနောက်ကျပြီးစိုက်ပျိုးရေးမှာအဆိုးဆုံးအခြေအနေကိုနှိမ့်ကြတဲ့အဆင့်မှာရှိနေပါတယ်တကယ်တော့အသေးကနေရမရှိတဲ့မြန်မာနိုင်ငံမှာစိုက်ပျိုးမြေတွေအများအများရှိပေမဲ့တောင်သူလယ်သမားတွေမှာစိုက်ပျိုးနည်းပညာတွေကိုမသုံးရတာအခြေခံအဆောက်အုံတွေကနေပါလွန်ပါတယ်။စစ်အာဏာရှင်စနစ်အောက်ကမြန်မာနိုင်ငံကတောင်သူလယ်သမားတွေအတွက်ကတော့ကြောက်ခေရောက်နေတယ်လို့ဖြစ်နေပြီလို့ကုလသမဂ္ဂစားနပ်ဥက္ကဋ္ဌနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းကိုဒက်စော်တွန်းကပြောပါတယ်။
ကျွန်တော်ညမှာနိုင်ငံမှာတော့အခုနေထားမှာဆိုရင်တော့တောင်သူလယ်သမားတွေကတော့တကယ်ကြောက်ခက်ကိုပြန်ရောက်သွားပြီလို့ပြောလို့ရတယ်ဘောနော်တကယ်တောင်သူလောက်တာကဟိုမိဘတွေကအများစုလောက်ကြတယ်ဘောနော်သားသမီးတွေကကုညီဝိုင်းကူပြီးတော့လောက်ပေးကြတယ်ဒါမျိုးတွေပဲများတယ်ဘောနော်အင်တာနက်လိုင်းတွေရအစဉ်အခါတုန်းကကလေးတွေက Facebook account တွေဖောက်ပေးတယ်ဘယ်လိုသုံးရမလဲ message ဘယ်လိုပို့ရမလဲနောက်တစ်ခုက Facebook ပေါ်မှာကျွန်တော်တို့နည်းပညာတွေဘောနော် site တွေနဲ့ပတ်သက်တဲ့ဆောင်းပါးတွေသူများတွေရေးတာပဲဖြစ်ဖြစ် video တွေရိုက်ပြီးတော့တင်တာပဲဖြစ်ဖြစ်ဘောနော်ဒီလိုနည်းပညာတွေကျွန်တော်တို့ like ချပြီးတော့တကယ်ကိုဒီနည်းပညာပေးအဖွဲ့တွေသွားပြီးတော့ messenger မေးလို့ရတယ်စသုံးတက်ဖို့အတွက်စပြိုးနေတဲ့အနေထားမှာပေါ့နော်အာနိုင်တိုင်ပြီးတဲ့နောက်ပိုင်းမှာလူကြီးတွေပေါ့နော်ဒီဟာတွေကိုအသုံးပြုပြီးတော့ ID နည်းပညာအသုံးပြုပြီးတော့သူတို့ရဲ့ဈေးကွက်တွေအများကြီးလုံးလို့ရတဲ့အနေထားကိုရောက်ဖို့ဒီလက်ရကန်းအလိုမှာအကုန်လုံးကိုရိုက်ဖြုတ်ခံရရတယ်သူတို့ဖြစ်တဲ့အတွက်ကြောင့်ပေါ့နော်ကိုရွာနဲ့ကိုလောက်ပဲထားသူတွေမသိနိုင်တဲ့အတွက်ပေါ့နော်တကယ် internet ကိုအသုံးပြုပြီးတော့မှကျွန်တော်တို့ဒီဈေးကွက်စနစ်တွေပေါ်ဆောင်နိုင်တဲ့အနေထားအခုလက်ရှိအနေထားမှာဆိုရင်အရန်ကိုနည်းသွားပြီအင်တာနက်သုံးပြီးတော့ပေါ့နော်ဒီဈေးကွက်စနစ်တွေကိုပေါ်ဆောင်ဖို့ဆိုတာကတော့ဘလို့မှချီထွားဖွဲ့ဖြိုးဖို့ပေါ့နော်ဒါမျိုးမဖြစ်နိုင်တဲ့အနေအထားကိုရောက်ရှိနေတယ်လို့ကျွန်တော်တို့ပြောလို့ရတယ
်စစ်အာဏာမသိခင်အထိမြန်မာနိုင်ငံကတောင်သူလယ်သမားအများစုဟာ AI ဉာဏ်ရည်တုနည်းပညာတွေအဆင့်ကိုထက်တွက်စဉ်းစားတာမရှိခဲ့ပေမဲ့စိုက်ပျိုးရေးမှာစက်ကရိယာတွေကိုတော့အသုံးပြုခဲ့ကြပါတယ်ဒါပေမဲ့လည်းစစ်အာဏာသိမ်းပြီးနောက်ပိုင်းဓာတ်ဆီလောင်စာဈေးတွေအစမတန်တက်လာတဲ့အတွက်စက်ကရိယာတွေကိုဈေးကြီးပေးပြီးငှားရမ်းခဲ့ကြရပါတယ်။အဲဒီလိုအခြေအနေတွေကြောင့်အရင်ကမီယိုပလာအတိုင်းနွားနဲ့တွဲဖက်လောက်ကင်ကြဖို့အတွက်ကြတော့လေခိုင်းနွားတွေကရှားပါးကုန်ပါပြီ။မြန်မာနိုင်ငံမှာနှီးပညာကိုမသုံးတာစိုက်ပျိုးနှီးစနစ်တွေခင်းနှောင်ကြတာတဘာဝဘေးအန္တရာယ်ခဏခဏကြုံတွေ့ကြရတာတွေကြောင့်အခုဆိုရင်စပါးအထွက်ဟာတော်တော်ကိုရော့ကျလာတယ်လို့ပြည်ပကိုစကွဲတင်ပို့ရတဲ့အဆင့်အထိကိုရော့ကျသွားပါတယ်။နေရအနှံ့ပြည်တွင်းစစ်ဖြစ်ပွားနေတဲ့အတွက်စိုက်ပျိုးရေးလုပ်ငန်းတွေလည်းပျက်စီးနေပြီးအခုဆိုရင် ARD တိုင်းတစ်ခုလောက်ပဲစပါးစိုက်ပျိုးရေးကိုလုပ်နိုင်တဲ့အနေအထားမှာရှိပါတော့တယ်။ပြည်ကြတဲ့လားတွေကမန္တလေးတိုင်းတောင်ဘက်ကနေပဲခူးတိုင်းအရှိချမ်းတလျှောက်လုံးကရင်ပြည်နယ်ကဒေသတချို့နဲ့ကရင်နီဒေသတွေမှာရေကြီးလို့စိုက်ပျိုးကင်းတွေပျက်စီးုံနေတာမကရေကျသွားတော့လေအဲ့ဒီစိုက်ပျိုးကင်းတွေမှာမြေသားတူကြီးတွေပို့ကုန်တဲ့အတွေ့အခုချိန်ထိဖယ်ရှားရှင်းလင်းလို့မရသေးပါဘူးအဲ့ဒီလိုအခြေအနေတွေကြောင့်တောင်သူလယ်သမားအတော်များများဟာမိမိပိုင်လေယာစိုက်ပျိုးမြေတွေကိုစွန့်ခွာသွားကြပြီးရေကြီးရာမျက်နှာရာကိုမိသားစုလိုက်ထွက်ခွာကုန်ကြပါတယ်ခမညာ
ကိုခမောင်ဆွမင်းတင်ဆက်တဲ့မြေကြီးဩဇာဖြစ်ပါရဲ့ရှင်အမေရိကန်နိုင်ငံရေးသတင်းဆောင်ပါနဲ့ကမ္ဘာတလွားခီးသွားအစီအစဉ်တွေကိုမတင်ဆက်ခင်မှာတော့ဒီနှစ်တွေနဲ့ချီရုရှားကျူးကျော်စစ်ရင်ဆိုင်နေရတဲ့ယူကရိန်းမှာခလင်းငယ်တွေအပေါ်စစ်ကြမ်းမာရေးဘယ်လိုထိခိုက်မှုတွေရှိနေကြလဲကြည့်အောင်ပါယူကရိန်းကိုတိုက်တဲ့ရုရှားကျူးကျော်စစ်ရဲ့တာရှည်တက်ရောက်မှုကတော့ခလင်းငယ်ရဲ့စိတ်ကျန်းမာရေးဖြစ်ပါတယ်။စစ်တမ်းခံရတဲ့ခလင်းတွေကြားမှာပူပင်ချောင်းချမှုတွေနဲ့စိတ်ဒဏ်ရာတွေခံစားနေရတဲ့အကြောင်းယူကရိန်းနိုင်ငံခီးဖ်မြို့ကနေလီဆာဘက်ကလတ်စ်ပေးပို့တဲ့သတင်းကိုတော့ဦးတမောင်တန်းကပြောပြပါမယ်ရှင်
။2022 February လကျူးကျော်တိုက်ခိုက်မှုအစမှာလက်နဲ့တီရော်တို့ဆိုဖာပေါ်မှာကစားနေကြတဲ့အခါကိုရုရှားဒုံးကျည်ထိမှန်ခဲ့ပါတယ်။ကံကောင်းစွာပဲမတိုက်မီမှာမိသားစုထွက်ခွာနိုင်ခဲ့လို့ပါ။လာဗီဇာရင်းနောက်ကအခုလိုပြောပါတယ်
မဘွေခလ
ေအနီးကရွာမော့စ်ချုံကိုကျမတို့သွားကြပါတယ်စစ်ပထမဆုံးနေပါလေစိတ်ကအနီးမှာပါနေ့ရောညပါပောက်ကွဲတံတွေကြားနေရပါတယ်တအားကိုကျဲတာပါပဲ
မရှိမှုအရစိတ်ချရတဲ့ယူကရိန်းနောက်ပိုင်းကတဆင်ဘူလာနိုင်ငံကိုလယ်ရီဇန်နဲ့ကလေးတွေထွက်ပြေးနိုင်ခဲ့ကြပါတယ်ကလေးတယောက်ချင်းစီကအဲ့ဒီအချိန်ပေါ်တုံ့ပြန်မှုမတူကြတာကိုအခုလိုပြောပြပါတယ
်ချန်ဒွန်ကိန
တ်ကျမငယ်ဆုံးသမီးကနှစ်နှစ်ပါဘာဖြစ်နေလဲဆိုတာသူသိမသိပါဘူးတားလကအတော်ကြောက်နေရှာပါတယ်အဲ့ဒီတုန်းကသူက6နှစ်ပေါ့သူအိတ်မပြောပါဘူးအကြီးဆုံးကတော့သူ့ပါတာနေပါတယ
်တားတာလက်ကကောင်းအောင်အိတ်မပြောပဲကြောက်ကြစေရှိလာပါတယ်
ဆိုခဲ့တယ်မင်းကြီးစကားဘာပြောချင်လ
ဲအတန်ကြဲကြဲရင်ကြောက်တာမဟုတ်ပါဘူးသွေးမြင်လဲသူကကြောက်ပါတယ်ချစ်မိတာမှန်တယ်ဒီအတိုင်းကောင်းမှမလားလို့ကျမကိုသူကမေးပါတယ
်စစ်တပ်ခံကလေးတွေကိုစိတ်ပိုင်းဆိုင်ရာထောက်ကူတဲ့ကလေးများအတန်အလူရှင်အဖွဲ့မှာကြောက်ကြစိတ်ဟာအများဆုံးတွေ့ရတဲ့စိတ်ဆိုင်ရာပြဿနာပါအဖွဲ့ရဲ့စိတ်ပညာရှင်ဆာဟီမီခဲလစ်ကအခုလိုပြောပါတယ်
စံတမတကာ
အဖွဲ့ဘီယာကိုစိတ်ဆွဲနေနေပြီးတခုခုကိုထက်ခါလုတ်တဲ့လက္ခဏာဖြစ်ပေါ်ကောင်းပေါ်လာပါမယ်တခုခုကိုဆွဲနေပြီးတေးကြရဲ့လားထက်ကြော့မေးနေတာမျိုးလက်သေးကိုင်နေတာမျိုးအရေးပြားမှာတခုဖြစ်ရင်လက်ကိုဆင်းဆင်းနေတာမျိုးပေါ့
ကလေးတွေအတွက်ပေါင်းသင်းဝင်ဆက်ဖို့ခက်တာကိုမကြားနာတွေ့ရတယ်လို့အဖွဲ့ဝင်တိုင်းကပြောပါတယ်ဒါကြောင့်အခုအတန်းတို့ကလေးတွေကပုံဝတ္ထုတွေဖြန့်ချိနိုင်တဲ့အထုပ်ကြီးအတန်းတွေကိုထားရှိတယ်နာရီချင်းအသုံးချမှုကြွချင်သူအဆနာဘော့ဂုတ်စကာခုလိုပြောပါတယ
်ဘာတော့ဥချစနကိဘချစနက
တို့မြညာကအုပ်ပြင်အိမ်ပြပြောင်းလာကြတဲ့ကလေးတွေပါကြာနေတော့ကခိခူရောက်လာတာပါပထမဆုံးတွေ့ကြတော့ဟာခိဖ်ကမိန်းကလေးတယောက်ကအတန်းထဲကိုမလာပါဘူးစဉ်ကြံပါပဲအများအဖြစ်နေနေပါတယ်ကျမတို့စီလာပေါင်းဖို့သူအချိန်နှစ်နာရီလောက်ယူရပါတယ
်ယူနီဆက်ကမ္ဘာကထပြုလေ့လာချက်အရယူကလိတ်လေးတွေရဲ့44ရာခိုင်နှုန်းမှာPTSD ခေါ်စိတ်တန့်တဲ့လက္ခဏာတွေရှိပါတယ်။ဆာဟီကအခုလိုပြောပါတယ်
။ PTSD
လို့ခေါ်တဲ့စိတ်တန့်တဲ့လက္ခဏာတွေနဲ့ကလေးတွေဟာပြိပခဖြစ်နေတဲ့ဒေသကကလေးတွေပါ။ဒါမှမဟုတ်ရုရှားသိမ်းပိုက်နေမြေကပါ။သူတို့ခေါင်းထဲမှာအတွေးတွေကသူ့ဘာသာပေါ်နေတတ်ပါ။ရှောင်ဖယ်ရှောင်ဖယ်နေတတ်တယ်။ကြောင်းမသွားခြင်းမူကြောင်းမှာစစ်သားတွေရှိတယ်ဆိုတာမျိုးကလေးကပြောတတ်တာ
ပေါ့။ Spare
Baby ကလည်းလက်ကအရင်တုန်းကလည်းမဟုတ်တာသတိထားမိတော့လာရီဇကစိတ်ပိုင်းဆိုင်ရာဆရာနဲ့ပြကိုဆုံးဖြတ်လိုက်ပါတယ်ဒီခါသူမကိုတိုင်းတဲ့အကူအညီလူတွေကြောင့်တွေ့ရတာကိုအခုလိုပြောပြပါတယ
်ယာဘူလာဒူဂျာထရဗော့ဂျနာ
ကျမအပကကလေးရီစီပို့လိုက်တယ်လို့ဖြစ်သွားပါတယ်အများဆုံးကတားလက်အပေါ်တက်ရောက်တာပါတားလက်မှာတောကတွေအများကြီးရှိနေတယ်လို့စိတ်ပညာရှင်တွေကပြောပါတယ်ကျမကိုတော့မယုံတော့ပါဘူ
းအထူးကုနဲ့ပြတာလက်နဲ့လာရီဇအတွက်အကျိုးများလာပါတယ်ဒါပေမဲ့သူတို့အားလုံးအင်ဂျန်ဖို့လိုအပ်တာဟုမိသားစုကသိပြင်သားခဲ့ကြပါတယ်။သူတို့မျိုးကလူသူခင်မဲ့လို့ပါတိုက်ခိုင်းမှုငကူအတိုင်းပြန်ဖြစ်အောင်သူတို့လုပ်ကြပါတယ
်။
မှန်ကန်တဲ့ဖြည့်ရှင်းမှုမရှိပါဘူး။မိသားစုတစုတဝေးနဲ့ရှိရမယ်လို့ကျမတို့ဆုံးဖြတ်ပါတယ်။ကျမတို့အဖေကြောင့်ပြန်လာခဲ့ကြတာပါ။ကလေးတွေအတွက်သူလိုအပ်ပါတယ
်။ဆက်တဲ့ချိန်ကဘယ်ခါမှဆိုပြန်ပြီးရောက်လာနိုင်တာသိမြင်ကြောင်းလာရီဇာကပြောပါလေစိတ်ဖြည့်စည်းမှုတွေနဲ့ကြုံရတဲ့အခါကလေးတွေကိုပူညီနိုင်အောင်သူလုပ်ရမယ့်အစီအစဉ်အခုရှိနေပြီလို့လည်းဆိုပါလေသူမကိုယ်တိုင်စိတ်ဖြည့်စည်းမှုမခံနိုင်တော့ဘူးဆိုရင်လည်းဘဲကိုအခုညီတောင်းရမယ်ဆိုတာသိနေပြီလို့ပြောပါလေခင်ဗျာ
စစ်တမ်းကြောင့်ယူကရိန်းကလင်းငယ်တွေစိတ်ကြမ်းမာရေးထိခိုက်ခံစားနေရတဲ့အခြေအနေဥတမောင်တန်းကစူးစီးတင်ပြခဲ့တာပါအခုဆက်ပြီးတော့ဒီတငယ်ချင်းတယောက်လိုစကားစမြည်ပြောလို့ရမယ့် AI ဆက်ယူလေးအကြောင်းကိုပြောပြပါဦးမယ်ပေါ်တူဂီနိုင်ငံလစ်စဘွန်မြို့မှာကျင်းပတဲ့ပေါ်တူဂီ Web Summit နည်းပညာဆိုင်ရာဆွေးနွေးပွဲမှာမိတ်ဆက်ပြသထားတဲ့နောက်ဆုံးပေါ်နည်းပညာတွေထဲမှာတော့မိတ်ဆွေတငယ်ချင်းတယောက်လိုစကားစမြည်ပြောဖို့ရမယ့် AI နည်းပညာသုံးဆက်ယူလေးလည်းပါပါတယ်ဒီအကြောင်းကိုတော့ AP သတင်းဆောင်မကိုအခြေခံပြီးအလိမ္မာကပြောပြပါမယ်ရှင်
ပေါ်တူဂီနိုင်ငံလစ်စဘန်မြို့မှာနေ့စဉ်ကျင်းပမည်ဖြစ်တဲ့ Web Summit ဒီပညာဆိုင်ရာပြပွဲဟာကမ္ဘာတစ်ဝန်းကထောက်ပေါင်းများစွာသောလူတွေကိုနောက်ဆုံးပေါ်ဒီပညာဆိုင်ရာဆွေးနွေးပွဲတွေနဲ့ပြပွဲတွေကိုတက်ရောက်ဖို့နောက်ဆုံးဦးတည်ထွင်လုပ်ငန်းသစ်တွေမိတ်ဆက်ဖို့ဒီပွဲကဆွေးဆောင်ရရှိပါတယ်။ထောင်နဲ့ချီတဲ့ဒီပညာဆိုင်ရာတွဲဆောင်ပွဲအသစ်တွေကိုလည်းစတင်လှုပ်ဆောင်နေပြီးတော့ဒီလိုလာရောက်သူတွေဟာလည်းအသည့်အကျွမ်းမိတ်ဆွေအသစ်တွေကိုရှာတွေ့နိုင်စေပါတယ်။ပြည်သက်ကပ္ပဏီဖြစ်တဲ့ Shift 89ကပြတ်တမိတ်ဆက်ပေးတဲ့ AI ငယ်ရတူ AR နည်းပညာကလုံအားဆိုင်ရာအခက်ခံတာတွေအတွက်လေ့ကျင့်ပေးဖို့အထောက်အကူဖြစ်စေပါတယ
် So we have a contract for example with the French Air Force
And what is critical for them is to have
ကျွန်တော်တို့မှာပြင်သစ်လေတပ်နဲ့သဘောတူထားတာရှိပါတယ်။သူတို့အတွက်အရေးကြီးတာကပြန်တန်းဖို့အသင့်ဖြစ်နေတဲ့လေယာဉ်တွေ drone တွေရှိဖို့ပါ။ဒါကအရေးကြီးတယ်လေ။ဒါကြောင့်ပြုပြင်ထိန်းသိမ်းမှုအပိုင်းမှာသူတို့ရဲ့လူတွေကိုလေ့ကျင့်သင်ကြားပေးဖို့နဲ့ပြုပြင်ထိန်းသိမ်းနိုင်တဲ့စွမ်းဆောင်ရည်ကိုမြှင့်တင်ပေးဖို့ကျွန်တော်တို့ရဲ့ AI ဉာဏ်ရည်ထုနည်းပညာတွေကိုအသုံးပြုရပါတယ်။
Naval Robotics Company ကတော့တကယ်ချင်းလိုစကားဆက်ပြီးပြောပေါ်ရမယ် AI ရဲ့ရည်တူဆက်ရုပ်ကိုပြပွဲမှာမိတ်ဆက်ပြသတာပါတယ်ဒီလိုဖော်ရွေတဲ့ဆက်ရုပ်လေးကအပြတ်အလန့်ဆက်သွယ်စကားပြောဖို့အတွက်လက်ဟန်ချီရံနဲ့ပြောဆိုနိုင်သလိုနှုတ်နဲ့လည်းစကားပြောနိုင်စွမ်းရှိပါတယ်ဒီလိုဆက်ရုပ်နဲ့တကယ်ချင်းလိုစကားပြောတော့ကမှတ်ဉာဏ်ချွေရနေတဲ့လူနာတွေရဲ့မှတ်ဉာဏ်စွမ်းရည်ကိုတိုးတက်စေဖို့နဲ့သူတို့ကျန်းမာရေးကောင်းဖို့စေဖို့အရည်ပဲတာပ
ါ This is a social robot.Means he should provide support social work.
ဒီစကားပြောပြီးတဲ့ဆက်ရုပ်ကလူမှုဆက်ဆံရေးလုပ်ငန်းတွေမှာအထောက်အကူဖြစ်စေပါတယ်။လူမှုဆက်ဆံရေးဆိုတာကပြောဆိုဆက်ဆံတာပါ။နှုတ်နဲ့ရောကိုယ်ဟန်အမူအရာနဲ့ပါဒီဆက်ရုပ်ကအကုန်စကားပြောတတ်ပါတယ်။ဥပမာဆိုရင်တက်ကြီးရွယ်ကိုဆောင်းလျှောက်ရေးစင်တာတွေမှာတက်ကြီးရွယ်တွေနဲ့စကားစမီပြောပြီးတော့စိတ်ပိုင်းဆိုင်ရာအသိဉာဏ်တွေကိုပြန်နိုးကြားပေးတာလိုမျိုးပေါ့။ဆိုတော့မှတ်ဉာဏ်ချွေရင်းတာတွေစိတ်ဓာတ်ကြတာတွေနဲ့စိုးရင်ပူပန်တာတွေကိုကူတာပေးနိုင်ပါတယ်။
စကားပြောဖို့လုပ်ပေးတဲ့ဆက်ရုပ်ကလူတွေရဲ့မျက်နှာအမူအရာကိုထောက်လန်းနိုင်ပြီးတော့သိလျော်တဲ့စိတ်ခံစားချက်နဲ့ပြန်ပြီးတော့တုံ့ပြန်စကားပြောတတ်တယ်လို့ဒူဆက်ကပြောပါတယ်
။ We have several networks running on the robot for recognition faces.
ဒါကဘယ်သူလဲဆိုတာမှတ်မိနိုင်စေဖို့ဒီဆက်ရုပ်မှာအခန်းကဏ္ဍအများကြီးထည့်သွင်းထားပါတယ်။ဒီစကားပြောဆက်ရုပ်မှာကထိရောက်ပြီးတော့တခြားသူရဲ့ခံစားချက်ကိုနားလည်ဝင်မြနိုင်တဲ့စွမ်းရည်ကိုဖန်တီးပေါင်းဆက်ထားပါတယ်။
ဒီဒီပြာဆိုင်ရာဆွေးနွေးပွဲကိုနိုင်ငံပေါင်း153နိုင်ငံကလူဦးရေ 9,000 ကျော်တက်ရောက်ခဲ့ပါတယ်။ကုမ္ပဏီပေါင်းကတော့ 3,050 နဲ့ရင်းနှီးမြှုပ်နှံတဲ့အရေးအတွက်က 1,060 ကျော်နဲ့ပြပွဲမှာမိတ်ဆက်စကားပြောသူပေါင်းက 953 ဦးလာရောက်ခဲ့ကြပြီးတော့သတင်းမီဒီယာပေါင်း 2,500 ဌာနကလည်းလာရောက်ခဲ့ကြတာပါ။စုံဦးတီထွေသူ44ရာခိုင်နှုန်းကျော်ကအမျိုးသမီးတွေဖြစ်ပြီးတော့အခုချိန်ထိဒါဟာအမြင့်ဆုံးဖြစ်ပါတယ်။တယောက်လာသူအမျိုးသမီးအရေးကြွက်က52ရာခိုင်နှုန်းနဲ့မိတ်ဆက်စကားပြောသူပေါင်းက38ရာခိုင်နှုန်းရှိပါတယ်။ဒီပြပွဲကိုပေါ်တူဂီနိုင်ငံမှာ2016ခုနှစ်ကကျင်းပခဲ့တာဖြစ်ပြီးဒီနှစ်ပြပွဲကိုတော့နိုဝင်ဘာလ14ရက်နေ့အထိကျင်းပခဲ့တာဖြစ်ပါတယ်ရှင်။ကျမလေးပါပါ
။တကယ်ချင်းတယောက်လိုစကားစမီပြောပေါ်ရမယ့် AI ဆက်ရုပ်လေးအကြောင်းကို AB သတင်းဆောင်မကိုအခြေခံပြီးအလေးမှပြောပြခဲ့တာပါရှင်။အခုကတော့အပတ်စဉ်တင်ဆက်ပေးနေတဲ့အမေရိကန်သတင်းဆောင်မကိုအလှည့်ပေးပါမယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့မှာအထောက်အထားမဲ့ရွှေ့ပြောင်းဝင်ရောက်သူတွေကိုအကာအကွယ်ပေးမဲ့ဥပဒေတရက်ပြဋ္ဌာန်းလိုက်ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကလာမယ့်ဇန်နဝါရီလသူသမ္မတတာဝန်စတင်ထမ်းဆောင်တဲ့အခါအထောက်အထားမဲ့ရွှေ့ပြောင်းဝင်ရောက်သူအများအပြားကိုနေရရင်းနိုင်ငံတွေကိုပြန်ပို့မယ်ဆိုပြီးတော့ပြောဆိုထားတာပါ။အခု Los Angeles မှာပြဋ္ဌာန်းလိုက်တဲ့ဥပဒေကဒီအထောက်အထားမဲ့တွေကို Federal အစိုးရကမူလနိုင်ငံတွေစီပြန်ပို့တာကိုမတားဆီးနိုင်ပေမဲ့လို့လည်းဒီ Los Angeles မြို့အနေနဲ့ရွှေ့ပြောင်းတွေကိုတတ်နိုင်သလောက်အကာအကွယ်ပေးသွားနိုင်ဖို့အတွက်ကြိုးပမ်းတာဖြစ်ပါတယ်။ဒီအကြောင်း Angelina Better Science ပေးပို့တဲ့သတင်းကိုတော့ကိုအောင်ကပြောပြပါမယ်ရှင်။
Claudia Ventura ဟာ Los Angeles မှာနှစ်ပေါင်း20လောက်နေထိုင်လာခဲ့တာဖြစ်ပြီးခုအခါမိသားစုအလုပ်အကင်အတီးကြားနဲ့ဖြစ်နေပါပြီ။ဒါပေမဲ့လည်း American ပြည်ထောင်စုမှာတရားဝင်နေထိုင်ခွင့်အထောက်အထားတော့မရှိပါဘူး။ Ventura ဟာ LA မှာနေထိုင်တဲ့အထောက်အထားမဲ့ရွှေ့ပြောင်းဝင်ရောက်သူ8သိန်းလောက်ထဲကတဦးပါ။ခုအခါရွေးကောက်ခံသမ္မတ Donald Trump ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကြောင့်တခြားဘဝတူတွေနီးတူစိုးရိမ်နေပါတယ်။
Now the when I see a
ဘူးဆိုရင်လမ်းပေါ်မှာလူတွေတောင်တိတ်ပြီးတော့မတွေ့ရတော့ပါဘူး။လူတိတ်နေသွားပါပြီ။လူတွေကပြန်ပို့ခံရမှာကိုကြောက်ကြရလို့ထင်ပါတယ်
။ထောက်ထားမဲ့တွေဘေးကင်းစွာခိုးလုံနေထိုင်နိုင်တဲ့ Los Angeles မြို့မှာဒေသခံရဲတွေအနာပိုင်တွေအနေနဲ့ရာဇဝတ်မှုကျူးလွန်သူတွေကလွဲလို့လူတွေရဲ့နေထိုင်ခွင့်ထောက်ထားနဲ့ပတ်သက်ပြီးတော့ပြည်တော်စုလူဝင်မှုကြီးကြပ်ရေးအနာပိုင်တွေကိုအသိပေးတာမျိုးလုပ်ဆရာမလိုဘူးဆိုတဲ့ဥပဒေကို November 19ရက်နေ့မှာပြဋ္ဌာန်းလိုက်ပါ
A city ordinance like this sends a very strong message.
LA မှာနေထိုင်တဲ့လူမှုအသိုင်းအဝိုင်းဘေးကင်းလုံခြုံဖို့အတွက်တပ်ဆိုင်ရာလုံခြုံရေးတပ်ဖွဲ့တွေကိုအသုံးပြုမှာဖြစ်စလို့ပြည်နယ်ရဲ့လုပ်ငန်းလေပတ်မှုအဆင်ပြေချောမွေ့ရေးနဲ့လူမှုအသိုင်းအဝိုင်းကြားထိတ်လန့်တုံ့လောက်ဖွဲ့ရာဖမ်းဆီးရာတွေမလုပ်ဖို့ အခုလိုဥပဒေပြဋ္ဌာန်းလိုက်ပြီး Los Angeles နဲ့တနိုင်ငံလုံးကိုအသိပေးလိုက်တာပ
ါဒါပေမဲ့လည်းအခုလိုပြဋ္ဌာန်းလိုက်တဲ့ဥပဒေနဲ့ပတ်သက်လို့အားလုံးကသဘောတူတာတော့မဟုတ်ပါဘူး LA မှာနေထိုင်တဲ့ Trump ထောက်ခံသူ38ရာခိုင်နှုန်းက LA ကိုအထောက်ထားမဲ့တွေဘေးကင်းစွာခိုလုံနေထိုင်နိုင်တဲ့မြို့မဖြစ်စေချင်ပါဘူး
I think it's a disgrace.
ဒီလိုတွေမဖြစ်တင်ပါဘူး။ကျမတို့မှာတခြားဖြည့်ရှင်းစရာပြဿနာတွေရှိနေပါတယ်။ American ကသာပထမလို့ပြောတဲ့အခါမှာတခြားသူတွေအတွက်လိုက်ကြည့်ပေးနေစရာမလိုဘူးလို့ဆိုလိုတာတော့မဟုတ်ပါဘူး။ကိုယ့်ပြဿနာကိုအရင်ဆုံးရှင်းဖို့ပါပဲ
။ Linda Hanna ရဲ့မိဘတွေကမက္ကဆီကိုကနေအထောက်ထားမဲ့ဝင်ရောက်လာသူတွေပါ။အဲ့ဒီလိုဝင်ရောက်လာသူတွေကိုနေရရင်းနိုင်ငံတွေပြန်ပို့တင်တယ်လို့သူကပြောပါတယ်။တကယ်တော့ LA မှာ1989ခုနှစ်ကစလို့လူတွေရဲ့နေထိုင်မှုအထောက်ထားနဲ့ပတ်သက်ပြီးရဲဒါမှမဟုတ်လူဝင်မှုကြီးကြပ်ရေးအရာရှိတွေအနေနဲ့မေးမြန်းခွင့်မရှိပါဘူး။ LA မှာအစ်ပြဌာန်းလိုက်တဲ့ဥပဒေအရနေရရင်းနိုင်ငံတွေကိုပြန်ပို့တာကိုတားဆီးလို့မရပေမဲ့ပြည်ထောင်စုအာဏာပိုင်တွေကအထောက်ထားမဲ့တွေကိုဖန်စီပြန်ပို့တဲ့အခါမှာဒေတာအာဏာပိုင်တွေအနေနဲ့အကူအညီပေးစရာမလိုပါဘူး
။အညစ်ဆိုင်စီတဲ့စမတ်စဘခရီးတို့
လမ်းမမှာတွေ့တဲ့လူတွေကိုအထောက်ထားပြခိုင်းနေတာထက်သူတို့ကအကြီးအကျယ်လိုက်ရှာပြီးတော့ဖမ်းပါလိမ့်မယ်။အထောက်ထားမဲ့နေထိုင်တဲ့သူတွေအလုလုတဲ့စက်ယုံတွေစိုက်ပျိုးရေးခြံတွေမှာဝင်ရောက်စီးနှင်းရှာဖွေပြီးတော့ဖမ်းပါပါ
။အထောက်ထားမဲ့တွေကိုသူတို့နေရရင်နိုင်ငံတွေကိုပြန်ပို့တာထက်ပိုကောင်းတဲ့နီလန်းတွေရှိတယ်လို့တချို့ကပြောပါတယ်။
We have to insist
လူအများအပြားကိုတရားဝင်နေထိုင်ခွင့်ပေးလိုက်တာမျိုးလုပ်လို့ရပါတယ်ရွှေပြောင်းဝင်ရောက်သူတွေကိုဒီနိုင်ငံမှာပို့ပြီးအဆင်ပြေပြေဆက်ဆံဖို့လိုပါတယ
်2025ခုနှစ်ဇန်နဝါရီ20မှာသမရအဖြစ်ကျန်းသစ္စာကျင်းပပြီးနောက်နိုင်ငံမှာအရေးပေါ်အခြေအနေကြီးညာပြီး American စစ်တပ်ကိုတုံးတာအထောက်အထားမဲ့တွေကိုအလုံးအင်းနဲ့ပြန်ပို့သွားမယ်လို့ Trump ကအထိုင်မှာပြောဆိုထားပါတယ်ရွှေပြောင်းချစ်ချသူတွေအရေးဆောင်ရွက်သူတွေကတော့တရားရုံးမှာအမှုရင်ဆိုင်မယ်ဆိုပြီးတော့ပြောဆိုထားပါတယ်ခင်ဗျာ
အပစင်အမေရိကန်နိုင်ငံရေးသတင်းဆောင်ပါကိုအောင်တင်ပြခဲ့တာပါရှင်အခုဆက်ပြီးတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုအလှည့်ပေးပါမယ်ဗြိတိန်နိုင်ငံကလေဂိုလန်အကစားကွင်းကြီးထဲမှာတော့အေယာမခရစ်စမတ်သစ်ပင်ကြီးအပါအဝင်လေဂိုတုံးတွေနဲ့ခရစ်စမတ်ပွဲတော်အတွက်ပုံဖော်အလှဆင်ပြင်ဆင်ထားပါတယ်ဘလောက်လက်ရမြောက်ဖန်တီးထားတယ်ဆိုတော့မဆုမြတ်မွန်နဲ့အတူကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေသွားကြည့်ကြရအောင်ပါရှင်
Christmas အတွက်ရေပန်းအစားဆုံးလက်ဆောင်တွေထဲမှာအတုံးလေးတွေနဲ့အယုတ်ပုံစံမျိုးစုံပုံဖော်နိုင်တဲ့ Lego နဲ့ Duplo set တွေအများအားပါပါတယ်။ကလေးတွေအတွက်ရောလူကြီးတွေအတွက်ပါအသက်အရွယ်အလိုက်ရောင်စုံအတုံးအချီအသေးမျိုးစုံကိုဆက်ပြီးတော့လိုချင်တဲ့ပုံဖန်တီးနိုင်ကြတာပါ။ Lego တုံးတွေအတုံးရွယ်နည်းနည်းပိုကြီးတဲ့ Duplo တုံးတွေသုံးပြီးတော့အေယာမအယုတ်ကြီးတွေလှုပ်ထားတဲ့ Lego Land ကစားကွင်းတွေကလည်းကလေးရောလူကြီးပါကြိုက်ကြတဲ့ကစားကွင်းတွေဖြစ်ပါတယ်။ရှူကင်နိုင်ငံဝင်းချာမြို့မှာရှိတဲ့ Legoland ကစားကွင်းနဲ့အပန်းဖြေနေရာမှာတော့ Christmas ပွဲတော်ကာလပို့ပြီးတော့မှထူးခြားနေအောင်လို့အေယာမ Christmas သစ်ပင်ကြီးအပါအဝင်ပွဲတော်နဲ့ဆိုင်တဲ့အယုတ်တွေကိုပုံဖော်ပြင်ဆင်ထားပါတယ်။နိုင်ပေါင်း 3,000 နီးပါးကျောင်းအတုံးတွေဆက်ပြီး33ပေအမြင့်ရှိတဲ့ Christmas သစ်ပင်ကြီးကိုလှုပ်ခဲ့ရတယ်လို့ Lego ရုပ်တွေလှုပ်တာကျွမ်းကျင်တဲ့သူကပြောပြပါတယ်။
It's 33 foot tall and it comprises of 364,000 pieces.
ဒီသစ်ပင်အမြင့်က33ပေရှိပါတယ်။Lego နဲ့ Duplo အတုံးပေါင်း 36,400 နဲ့လှုပ်ထားတာဖြစ်ပါတယ်
။အထူးအကြဆိုရင်တော့ Lego နဲ့ Duplo အတုံးပေါင်း 36,482 ခုသုံးပြီးတော့အေယာမသစ်ပင်ကြီးကိုလှုပ်ထားတာဖြစ်ပါတယ်။ Christmas သစ်ပင်ထိပ်မှာတတ်ထားတဲ့ကျဲကြီးတစ်ခုရဲ့ဖြစ်အောင်လှုပ်ဖို့ရဲအတုံးပေါင်း 9,250 ခုသုံးခဲ့ရပါတယ်။ Lego အယုတ်တွေဆက်ဖူးသူတိုင်းအယုတ်တရုပ်ပေါ်လာဖို့ဘာနဲ့ဘာဆက်ရမယ်ဆိုတဲ့အညွှန်းမဖြစ်မနေလိုတာကိုသိကြမှာပါ။အခုလောက်ရွယ်စားကြီးတဲ့ Lego ရုပ်ဖြစ်လာဖို့ကတော့အသေးအချာစီစဉ်ပြင်ဆင်ဖို့မဖြစ်မနေလိုအပ်ပါတယ်တဲ့
So to build a lot of our models in the park and particularly this tree behind me here
ကျွန်တော်နောက်မှာမြင်နေရတဲ့သစ်ပင်ကြီးအပါအဝင်ဒီကစားကွင်းကြီးထဲမှာတွေ့ရတဲ့ရုပ်တွေကိုပုံဖော်ဆက်တာကအိမ်မှာ Lego တုံးတွေနဲ့ဆက်ပြီးပုံဖော်ရတာနဲ့တိတ်တော့မတူပါဘူးအိမ်မှာကပေါ်လာတဲ့စိတ်ကူးပေါ်မူတည်ပြီးဘယ်လိုပုံစံမျိုးပေါ်အောင်လုပ်မလဲဆိုတာကိုစဉ်းစားပြီးဖန်တီးကြတာပါဒါပေမဲ့အခုလောက်ကြီးမားတဲ့ Lego ရုပ်တွေဖန်တီးဖို့ကြတော့ကြိုတင်ပြင်ဆင်မှုတွေများကြီးလုပ်ရပါတယ်။ဒီဇိုင်းပုံဖော်ရတဲ့အတုံးတွေရေရှည်တစ်ခုနဲ့တစ်ခုပုံမပြတ်ဆက်နေအောင်အသေးချာစဉ်းစားပြီးပုံဖော်ရတာဖြစ်ပါတယ်
။လန်ဒန်မြို့တော်ကနေတနအီကျော်လောက်ရထားနဲ့သွားရင်ရောက်တဲ့ဝင်းချာမြို့က Lego Land ကစားကွင်းနဲ့အပန်းဖြေနေရာဟာ Christmas ကာလမိသားစုတွေအလဲများတဲ့နေရာတစ်ခုဖြစ်ပါတယ်။ ရောက်လာတဲ့မိသားစုတွေအနေနဲ့ခရစ်စမတ်အငွေအသက်တွေအပြည့်အဝရနိုင်အောင်လို့ကစားကွင်းကြီးထဲမှာလေကိုရုပ်တွေကိုပြင်ဆင်ထားတယ်လို့တာဝန်ရှိသူတွေကပြောပါတယ
်. We have trees everywhere. We have beautiful lights. We have
Christmas တပင်တွေနေရာအနှံ့မှာရှိတယ်။အလှဆင်ထားတဲ့မီးအောင်စုံတွေရှိတယ်။လေကိုတုံးတွေနဲ့ပုံဖော်ထားတဲ့ရုပ်ကြီးတွေလည်းရှိတယ်။လေကိုနဲ့လုပ်ထားတဲ့ Christmas တပင်ကြီးရှိပါတယ်။ Christmas ဖိုးဖိုးကြီးကိုလည်းဒီကိုလာလေကြတဲ့သူတွေတွေ့ကြမှာပါ။အဆိုအကတွေနဲ့ကစားကွင်းကြီးထဲမှာလှဲ့လေသွားလာနေတာကိုတွေ့မြင်ကြရမှာဖြစ်ပါတယ်။အဝန်စရာတွေအပြည့်နဲ့ဖြစ်နေမှာသိကြပါတယ
်။ Christmas လို့ပြောလိုက်ရင်နှင်းဖွဲဖွဲနဲ့မီးရောင်စုံအလှဆင်ထားတဲ့မြင်ကွင်းတွေကအရင်ဆုံးခေါင်းထဲရောက်လာမှာပါ။နှင်းတွေကိုအလုံးကလေးတွေလှုပ်ပြီးတယောက်နဲ့တယောက်ပစ်ပေါက်ကြတဲ့အလေထားလဲရှိတာမို့နှင်းလုံးတွေပစ်ပေါက်နေတဲ့ Christmas ဘိုးဘိုးကြီးပုံစံမျိုးလဲပုံဖော်လုပ်ထားပါတယ်။ Winter မျိုးက Legoland အပန်းဖြေကစားကွင်းရဲ့လက်ကောင်အဖြစ်သတ်မှတ်ထားတဲ့အစိမ်းရောင်ငကားရုပ်ကြီးကိုလဲ Christmas ပွဲတော်ကာလအပြင်အဆင်မျိုးဖြစ်အောင်လို့အလှဆင်ထားပါတယ်။လူကြီးလူငယ်သဘောကျတဲ့လေကိုတုံးလက်ဆောင်တွေလိုမျိုးပုံစံဖော်ထားသလိုကစားကွင်းကြီးတစ်ခုလုံးကိုလည်းမိသားစုဝင်အားလုံးအတွက်စိတ်ဝင်စားစရာဖြစ်အောင်လို့အသေးအချာစဉ်းစားလုပ်ထားတယ်လို့ကစားကွင်းတာဝန်ရှိသူက AP သတင်းဌာနကိုပြောပြပါတယ
်။ Oh, I think that it's just for children and adults. Lego is definitely on their list.
ကလေးတွေရောလူကြီးတွေပါလိုချင်ကြတဲ့လက်ဆောင်စင်းထဲမှာလေကိုကမပါမဖြစ်ပါတယ်လို့ထင်ပါတယ်။ Christmas ကာလဟာကလေးတွေနဲ့လူကြီးတွေအတူတူကစားနိုင်ကြတဲ့ကြီးနူးစရာကာလပါ။ဒါကြောင့်လည်းဒီကိုလာလေကြတဲ့မိသားစုဝင်တွေအားလုံးစိတ်ချနူးကြတဲ့အတွေ့အကြုံမျိုးရသွားစေချင်ပါတယ်။ကလေးတွေအတွက်ပဲလူကြီးတွေအတွက်ပဲဆိုပြီးတော့တက်တက်စီခွဲခြားထားတာမျိုးမဖြစ်စေချင်ပါဘူး
။ Lego လမ်းကစားကွင်းကြီးထဲမှာ Lego အတုံးလေးတွေနဲ့အရာမအယုတ်ကြီးတွေဖြစ်အောင်ပုံဖော်ဆက်ဖို့ကလက်ဝင်သလိုစိတ်ရှည်ဖို့လည်းလိုပါတယ်။ဒီကအယုတ်တွေကိုအဓိကပုံဖော်လုပ်ထားသူကတော့ Lego အယုတ်ဆက်တာကိုငယ်ငယ်ကလေးတွေကဝါသနာပါနှစ်သက်ခဲ့တဲ့အပြင် Christmas အချိန်ဆိုရင်အယုတ်တွေပိုဆက်ဖြစ်တယ်လို့ပြောပြပါတယ်။
There is a child I was actually really into Lego and I used that to build the things that I wanted for Christmas generally.
ကျွန်တော်ငငယ်က Lego ရုပ်တွေဆက်ရတာကိုသိကြိုက်ပါတယ်။ Christmas အချိန်ဆိုကျွန်တော်လိုချင်တဲ့လက်ဆောင်တွေကို Lego လုံးတွေဆက်ပြီးပုံဖော်လေးရှိပါတယ်။ပြောရမယ်ဆိုရင် Lego ရုပ်တွေဆက်နေတာနဲ့ပဲအချိန်တွေကုန်ခဲ့တာပါ။အသက်ကြီးလာတော့ကျွန်တော်ဝါသနာပါတာကိုဒီမှာအလုပ်တစ်ခုလိုလုပ်နေတာမို့ကံလဲကောင်းပျော်စရာလဲကောင်းပါတယ်။
ဘရစ်တန်တော်ဝင်မိသားစုတွေနေထိုင်ကြတဲ့ Windsor Castle နန်းတော်ကြီးကိုလှမ်းမြင်နိုင်တဲ့နေရာမှာရှိတဲ့ Legoland ကစားကွင်းကြီးထဲမှာအခုလိုမျိုး Christmas အပြင်အဆင်တွေကို2025 January 4ရက်နေ့အထိလှုပ်ထားမှာဖြစ်ပါတယ် Christmas ကာလမှာမိသားစုတွေထူးထူးခြားခြားအမှတ်တရဖြစ်ချင်တယ်ဆိုရင်တော့ Windsor မြို့က Legoland ကစားကွင်းကြီးစီမှာညအိတ်တဲခိုပြီးတော့လည်းလဲပတ်နိုင်ကြပါရဲ့ရှင်ကျွန်မစင်မြတ်မောမှာ
မဆုမြတ်မွန်တင်ဆက်တဲ့ကဘာတလောခီးသွားအစီအစဉ်ဖြစ်ပါရဲ့ရှင်။ဒီအစီအစဉ်နဲ့တူဖီကထုတ်လင်းတဲ့ပတ်စင်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်မတွေကိုတော့ VOA website စာမျက်နှာ bernice.voanews.com အပြင် VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။ VOA American တိုင်းရဲ့ပုံထုနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်9:00နာရီထိဆက်ပြီးတော့ထုတ်လင်းပေးသွားမှာပါ။အခုတော့သတင်းကြေကျုပ်ကိုပြောပြပါမယ်ရှင်။တောင်ကိုရီးယားသမ္မတယွန်ဆုယိုကမြောက်ကိုရီးယားကွန်မြူနစ်တပ်ဖွဲ့တွေလက်ကနေနိုင်ငံကိုကာကွယ်ဖို့နဲ့နိုင်ငံကိုဆန့်ကျင်နေတဲ့သူတွေကိုဖယ်ရှားရေးလိုအပ်တာကြောင့်လို့ဆိုပြီးတော့အရေးပေါ်စစ်အုပ်ချုပ်ရေးကြေညာလိုက်ပြီးနောက်မှာတော့အမေရိကန်ပြောင်စုကအခြေအနေကိုအနိကက်စောင့်ကြည့်နေတဲ့အကြောင်းပြောဆိုပါတယ်။ရုတ်တရက်ဖြစ်လာတဲ့အခြေအနေကိုဖြေရှင်းနိုင်ဖို့အတွက်တောင်ကိုရီးယားဆွေးရနဲ့အမေရိကန်တာဝန်ရှိသူတွေအနိကက်ဆောင်ရွက်နေကြပါတယ်။နောက်ဒီမြန်မာသတင်းမှာတော့တရုတ်နိုင်ငံရဲ့ဂျာဝင်ဆစ်ဆက်မှုအောက်မှာနိုင်ငံရေးအရာတွေးဆဆွေးနွေးတဲ့အကြောင်းနဲ့ဒီဇင်ဘာလ3ရက်နေ့ကစပြီးတော့တဖက်သက်အပြစ်ရက်ဆဲမယ်လို့ MNDAA ကိုကန့်တက်ကကြေညာပါတယ်စစ်ကောင်စီတပ်တွေကိုအစပြုတိုက်ခိုက်မှာမဟုတ်တယ်လို့စစ်ကောင်စီဘက်ကလည်းဝေဟင်နဲ့မြေပြင်ထိုးစစ်စင်တာတွေကိုရက်ဆဲပေးရလိမ့်မယ်လို့ MNDAA ကတောင်းဆိုပါတယ်တွဲဆုံဆွေးနွေးမယ်ဆိုရင်တော့အစ်မကိုစလဲအဖွဲ့ကိုဆေးလွတ်ပြီးနှစ်ဖက်ဒီပြိပက္ခအမြင်ကွဲလွဲမှုတွေကိုနိုင်ငံရေးနည်းအရဖြေရှင်းဖို့မျှော်လင့်ထားတယ်ဆိုပြီးတော့လည်း MND အဖွဲ့ကထုတ်ပြန်ထားပါတယ်ရှင်ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီမိနစ်အတွက်အစီအစဉ်ထုတ်လည်မှုကနန်းလောင်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ Glenn Campbell ဖြစ်ပါတယ်ရှင်ဒီဇင်ဘာလ4ရက်ပုံထုံးနေ့မနက်ခင်း VOA အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လင်းပေးခဲ့တာပါရုပ်သံအစီအစဉ်တစ်ခုလုံးကိုဂျေရုဆလောင်ကနေဖမ်းယူကြည့်ရှုနားဆင်နိုင်တယ်လို့ပထမနာရီဘက်ကတော့ရေဒီယိုလိုင်းဒိုမီတာ25 32 40တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ရဲ့ Internet Website လိပ်စာနဲ့ YouTube စာမျက်နှာတို့ကနေလည်းထုတ်လင်းနေတဲ့အချိန်နဲ့တပြိုင်နက်တည်းကြည့်ရှုလို့ရပါတယ် VOA ကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်တော်ရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြချမ်းသာရှင်လန်းကြပါစေရှင်ကျွန်မ ခင်ပြုထွေးပါနောက်စစ်စစ်နေမှာပြန်ဆုံပါအောင်မယ်ရှင်